America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည့်နှစ်မလ12ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းနက်မီတာ190လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မော်မှာအမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမဲ့ခီးတွေတွေကိုစောက်ချာနေကစပြီးတော့အဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ဒီကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးတွေဆက်ပြီးတော့ထိုးကျနေတာမှာအမေရိကန်ဈေးကွက်မှာဆိုရင်ဈေးကွက်ဖွင့်ချိန်မှာပဲတန်ဖိုးတွေထိုးကျသွားလို့အယောင်းဝယ်တွေကိုယာယီရခဲ့ရပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်။
ကျွန်တော်ပါရှင်လာရတဲ့မှာတော့ဒီကမ္ဘာ့ကျန်းမာရေးဖွဲ့စည်း WHO က COVID-19 အဆောက်အအုံယောဂါကိုကမ္ဘာ့ကပ်ယောဂါဖြစ်သတ်မှတ်လိုက်တဲ့အချိန်မှာမြန်မာနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်မပြန့်နှံ့အောင်ထိန်းချုပ်ရေးအတွက်လာမယ့်ကြံပွဲတော့ကျန်းမာရေးနဲ့ပတ်သက်လို့ဘယ်လိုစီစဉ်ထားသလဲဆိုတာဒုတိယပြန်ကြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပြသွားမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းက10ရန်ကျောင်းသား4000လောက်ဟာစစ်ပွဲတွေကြောင့်တက္ကသိုလ်ဝန်ထမ်းစာမေးပွဲမဖြစ်ဆိုနိုင်ကြရတဲ့အကြောင်းပညာရေးတာဝန်ရှိသူရဲ့ပြောကြားချက်ဒီဒုတိယကမ္ဘာစစ်ကာလကမြန်မာနိုင်ငံထဲမှာအဆုံးပြောက်ဆုံးတဲ့အမေရိကန်စစ်ပီလို့ထင်ရတဲ့လူသားရုပ်ကြွင်းတွေကိုဒီဂုံးပြုအခမ်းအနားနဲ့မန္တလေးအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့ပို့ခဲ့တာစတဲ့သတင်းလွှာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုရန်စုံတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်ဥရောပနိုင်ငံတွေကလာမဲ့ခီးတွေတွေကိုစောက်ချာနေကစပြီးတော့ရက်30အထိဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတိုက်ဖျက်ရေးနဲ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်မှုကိုကြားကန်ပေးရေးအစီအစဉ်တွေကိုပုံထုနေညာရုံးကတနင်္ဂနွေလုံးကိုထုတ်ပြန်တဲ့မိန့်ခွန်းမှာသမ္မတထရမ့်ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ To keep new cases from entering our shores,We will be suspending all travel from Europe to the United States for the next 30 days.
American တဲကိုယောဂဖြစ်နေသူတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့နောက်ရက်30အတွင်းဥရောပကနေ American စီလာမဲ့ခီးသွားလာမှုအားလုံးကိုရပ်ဆိုင်းထားမယ်လို့သမ္မတ Trump ကြေညာခဲ့တာဖြစ်ပါတယ်။တောက်ချာနေ့သကောင်ချိန်မှာစတင်အသက်ဝင်မဲ့ဒီကန့်သက်ချက်ဟာလိုအပ်တဲ့စစ်ဆင်မှုတွေလုပ်ထားတဲ့ American နိုင်ငံသားတွေမပါသလိုအခြေအနေပေါ်မူတည်ပြီးအပြောင်းအလဲရှိနိုင်တယ်လို့သမ္မတရဲ့မင်းကွန်းထဲမှာပြောကြားသွားပါတယ်။အမေရိကန်လာရာကန့်တက်တဲ့ထဲမှာဗြိတိန်နိုင်ငံမပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်တက်မရှိသွားလာနိုင်တဲ့ဥရောပရှန်ကန်26နိုင်ငံမှာပြီးခဲ့တဲ့14ရက်အတွင်းရှိနေခဲ့သူတွေကိုအမေရိကန်ကိုဝင်ခွင့်မပြုဘူးလို့အင်ဂျီရောကြေညာချက်မှာရှင်းထားပါတယ်။အမေရိကန်နိုင်ငံသားတွေဆိုရင်တော့ကြိုတင်ဆေးဆက်မှုတွေလုပ်မဲ့တတ်မှတ်လေးစိတ်တွေကနေအမေရိကန်ကိုလာရမယ်လို့ပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကပ်ယောဂါအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကအခုလိုမျိုးခီးသွွားကတ်သက်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဆိုရင် virus ကိုကူးစက်နေတဲ့နိုင်ငံပေါင်း118နိုင်ငံရှိနေပြီးတော့ကူးစက်သူ32,000ကျော်သေဆုံးသူ4,600ထဲမှနေရှိနေပါတယ်။ virus ကိုစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာနောက်ထပ်ပိုးကူးသူအရေအတွက်ကျဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့ကူးစက်သူတွေတိုးလာနေပါတယ်။မလို့အဖဲတနီးယားကနေတနီးယားသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတဲ့အီတလီမှာအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလည်းလို့စားသောက်ဆိုင်တွေအရက်ဘားတွေစပယ်ညှက်ဆိုင်တွေအားလုံးကိုပိတ်ဖို့ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့အမိန့်ထုတ်ခဲ့ပါတယ်
။ဒီနိုင်ငံတောင်ပိုင်းမှာဖြိုချခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူတွေကိုတိကျခွဲထားတဲ့ဟိုတယ်ရှာဖွေရေးကိုရပ်ဆိုင်းလိုက်ပါပြီ။ဟိုတယ်ပြည်ချမှုကြောင့်ဆေးဝါးနဲ့2ယောက်ထက်မနည်းအပါဝင်တိကျခွဲစောင့်ကြည့်ခံရသူ29ယောက်သေဆုံးခဲ့ပါတယ်။ပျောက်ဆုံးနေသူနောက်ဆုံးတစ်ယောက်ရဲ့အလောင်းကိုအပျက်စီးပုံနဲ့ကြားကနေဒီကနေ့ဆွဲထုတ်နိုင်ခဲ့ပြီးတဲ့နောက်ကဲဆယ်ရှာဖွေရေးအားလုံးကိုအာဏာပိုင်တွေရက်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဂွန်ဂျူးမြို့က9ထပ်ဟိုတယ်ပြိုကျစဉ်အထဲမှာ51ယောက်ထပ်မင်းရှိနေတယ်လို့ယုံကြည်ထားကြပါတယ်။ဘာကြောင့်ဟိုတယ်ပြိုကျခဲ့သလဲဆိုတာကိုတော့စုံစမ်းနေသေးဖြစ်ပြီးတော့တယောက်ထပ်မင်းကိုဖမ်းဆီးထားပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာရဲ့ကိစ္စကြောင့်အစုရှယ်ယာဈေးကွက်တွေကမောက်ကမဖြစ်နေတာမှဒီကနေ့မှလည်းအစုရှယ်ယာဈေးတွေထပ်ပြီးတည်တည်တသာကျဆင်းနေပါတယ်။မကြာခင်ကဖွင့်တဲ့အမေရိကန်အစုရှယ်ယာဈေးကွက်မှာဈေးစဖွင့်ချိန်မှာပဲအဓိကအစုရှယ်ယာဈေးတွေ9ရာခိုင်နှုန်းလောက်ထိုးကျခဲ့တာမို့အယားအဝယ်15မိနစ်ရပ်ဆိုင်းထားခဲ့ရပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ကျနေတဲ့အစုရှယ်ယာတန်ဖိုးတွေထဲမှာဒေါ့ဂျုန်းစ်အညွှန်းကိန်းတန်ဖိုးဆိုရင်စုစုပေါင်း20ရာခိုင်နှုန်းထက်မနည်းကျဆင်းသွားပြီမို့ Zigwe Junjin to Ribiore, Pay Market Zigwe, a Sushiari Toy Yang at Tinigu Yakebari, Mala Natang, Gogunitega Sabiro, a Sushiari away Lilo, Bull Market Zigwe, Pide at Tini, a song that Babilo Junjin to Riga Bioni Bare. A sovereignega pointed at Uyoba secret with my Siri Jani the Lu, Zipi Dobby Chitty, Asha secret with Malay Siri Jasingevari.
Australian and my young American gun, Namaji gave me Yoshim and Tom Hanks as an epic to read the world's Kanoha. Coronavirus, Bokusa Kantara, Elu, Yoshim and Tom Hanks car, Jinalai Bare, Tune, 2 years, an epic, so Yoshim and me do ha, Australian and Goku, Stakadu, Sayuma, Lidan Kabia, Kuta, Mukan Unida, Soha, Amy, Kobu, Jane, Tata, Kula, Kaikera, the man on the video of China, Rari, John, Tabio, Sisi Kera, Pidelu, Tom Hanks, Gabiobare, Goku's Neuro One, Tom Take, Caro, Elvis, Biopic, Yoshin, Yaguigo, Paytala, B, Pija, Mena, Tom Hanks, and the Needle, Goku, Sail, Matani, Vido, Salita, Arima, Tizan, Quay, Hama, Chibido, Throw, Gongo, Sudan, Penny, Vido, Sail, Ale, Kuta, Muri, Gongo, Penny, Melo, Yongi, Tares, will be Piolai Bari. At the Chalsa, Tony, Tom Hanks, Gara, Duro, Nine, Miabi, Dujama, Yin, Begin, Lunita, Luet, Dari, Luet, Dai, Santa, Cecilia, Dizan, Quenny, Dari, Losan, Nama, Chidelo, Suvari, Tabian, Durone, Titu, Sasang, Turin, Nele, Badunema, Matitube, Kubada, Go, Dizan, Quabini, Tanjabo, Lurelo, Australia, and Avaniga, Piola Bari, Australia, Nangamara, Kuruna, Virus, Kusa, Kanadu, Diana, Sajo, Shibido, Dizan, Dunya, Shivari, yeah. Meow.
ပြည်ရေးအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00နာရီကနေ10:00နာရီထိလိုင်းတို့မီတာ19ကီလိုဟတ်စ်15လင်း9တုံညာလိုင်းတို့မီတာ20ကီလိုဟတ်စ်11ရှစ်ခွန်တုံညာလိုင်းတို့မီတာ30နှစ်ကီလိုဟတ်စ်ကိုတုံတုံ9နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်9တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင် ဆောင်းချာနေညပိုင်းနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့တော်ကနိုင်ငံတကာပူးပေါင်းတပ်တွေအခြေစိုက်တဲ့ကမ်ပတာဂျီအခြေစိုက်စခန်းပေါ်ရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုအတွင်းမှာအမေရိကန်တပ်ဖွဲ့ဝင်2ယောက်၊ဗြိတိန်တပ်ဖွဲ့ဝင်2ယောက်သေဆုံးသွားပါတယ်။ထရက်ကားတစ်စီးကိုဆက်သွေးကြွားတွေကဒုံးပစ်ဆင်လို့ပြင်ဆင်ပြီးတော့ကတ်ကျူ ခွင့်ရဘိုဂျီဘီလ်အဘင်ကအတည်ပြုခဲ့တာပါ။ဆနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့တာမှလည်းအမေရိကန်နဲ့ပူးပေါင်းထပ်ပေါ်ရအပြင်ကွန်ထရက်တာတယောက်လည်းပါဝင်ပါတယ်။ဒီတိုက်ခိုက်မှုဟာဘဒုလက်ချက်ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကလောလောဆယ်မပြောသေးပဲစုံစမ်းစစ်ဆေးမှုတွေလုပ်နေသေးပဲလို့သာပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ကာကုတ်မြို့သားကစစ်အခြေစိုက်စခန်းတစ်ခုအပေါ်ကာတာအီဖက်စ်ဘိုလာဆိုတဲ့လက်နက်ကိုင်အဖွဲ့တိုက်ခိုက်မှုကြောင့်အမေရိကန်ကွန်ထရက်တာတယောက်သေဆုံးခဲ့ပါတယ်။ဒါကိုအမေရိကန်ကလက်တုံ့ပြန်တဲ့အနေနဲ့ပြန်လည်တိုက်ခိုက်ခဲ့တာမှအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလီမာနီသေဆုံးခဲ့ပါတယ
်။တာလီဘန်သဘုံကျင်းသောထောင်ပေါင်းများစွာကိုအာဖဂန်ဆူရဘကကန်သက်ချက်တွေနဲ့ပြန်လည်ပေးဖို့ဆုံးဖြတ်ချက်ပေါ်မှာတာလီဘန်အဖွဲ့ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒါဟာတာလီဘန်အဖွဲ့နဲ့အမေရိကန်ကြားမကြခင်ကလက်မထိုးထားတဲ့သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့လည်းတာလီဘန်အဖွဲ့ကပြောလိုက်ပါတယ်။အဖဂန်သမ္မတအက်ရှရက်ဂါနီကတော့စနေနေ့ကစတင်ပြီးတော့ဒီဖမ်းဆီးထားတဲ့တာလီဘန်သဘုံတိုက်ခိုက်ရေးသမားတွေကိုတစင်ချင်းစီအတုတ်လိုက်ခွဲပြီးလွတ်ပေးဖို့အမိန့်ပေးလိုက်ပြီးတဲ့နောက်မှာတာလီဘန်တွေဘက်ကဗိုလ်ထုနဲ့မှအဲ့လိုတုံ့ပြန်လိုက်တာပါ။ဒါပေမဲ့လည်းတာလီဘန်အကျဉ်းသားတွေကိုလွတ်ပေးဖို့ကိစ္စကအချိန်နည်းပေါ်မှာမူတည်ရဲဆိုပြီးတော့အဖဂန်သမ္မတပြောခွင့်ရဆာဒီကဆာဒီခီကဒါရီဘာဒါစ်ကနဲ့အခုလိုပြောကြားလိုက်ပါတယ်
။ဘာရဇဟိုင်းရဲ့ယာဂဇော်ပိုင်းစတ်ဇန်ဒိုနီ ਤੋਲੇ 22
ਕੇ ਤਾਲਿਬਾਨ ਜਿੰਦਾ 1500 ਕੋ ਮਸਲਾ ਸਲੀਏ ਨੇ ਕਾ ਸਾਬੀ ਲੁੱਪੇ ਦਾ ਮਾ ਫਿੱਪੀ ਰੋ ਅਚੀ ਜੀ ਨੇ ਕੋ ਪਿਆਦਾ ਰੇ ਅਨੀ ਨੇ ਅਚੀ ਨੀ ਦੀ ਬੋ ਮਾ ਮੂਟੀ ਵੀ ਤਨੇ ਕੋ ਅਜਿੰਦਾ 100 ਲੁੱਪੇ ਦਾ ਮਾ ਫਿੱਪਾ ਰੇ ਪ੍ਰਥਮਾ 3 ਯਾ ਅਟਵੇ ਅਜਾਂ ਫੱਟ ਮੂ ਰੇ ਸੱਫ ਫਿੱ ਨੀ ਮੇ ਸੋਇਨ ਨੋ ਅਫਗਾਨ ਸੋਇਆ ਅਨੀ ਨੇ ਅਜਿੰਦਾ ਲੁੱਪੇ ਦਾ ਰੇ ਕੋ ਯਾ ਸਾਈਨ ਦਾ ਮਾ ਫਿੱਪਾ ਰੇ ਦਮੇ ਤਨੋ ਰੇ ਅਧਿਕਾ ਜੀ ਮੰਜੇ ਕਾ ਅਫਗਾਨ ਸਿਪਵੇ ਕੋ ਅਸੋਂ ਤੱਬੀ ਨਿੰਨ ਨਿੰਨ ਲੋਗਾਂ ਸੇ ਆਉਮਿਨ ਮੋ ਫਿੱਟ ਦੇ ਸੋਆ ਠਲਾਂ ਪਿਓ ਚਾ ਲੂ ਬਾਰੇ ਦੀ ਲੋਗਾਂ ਸੇ ਆਉਮਿਨ ਮੋ ਮਿਓਲਨ ਠਾਬੀ ਤਕੇ ਲੋ ਮਾ ਆਉਮਿਨ ਬੂ ਸੋਇਨ ਨੋ ਤਾਲਿਬਾਨ ਅਫਵੇ ਮਾ ਤਾਵਨ ਸੀ ਦੇ ਲੋ ਤੂ ਕਾ ਪਿਓ ਚਾ ਲਾਈ ਦਾ ਫਿੱਟ ਬਾਰੇ ဒီပေါ်မှာတာလီဘန်ဘက်ကတစုံတရာချက်ချင်းတုံ့ပြန်တာမရှိသေးပေမဲ့အကျဉ်းသားတွေအလုံးမလွတ်မချင်းအောက်ခံပြည်တွင်းဆွေးနွေးမှုတွေလုပ်သွားမှာမဟုတ်ဘူးလို့တာလီဘန်အကျဉ်းသားကော်မရှင်အကြီးအကဲတွေကဒီအကျဉ်းသားနဲ့မိသားစုဝင်တွေတာလီဘန်ခေါင်းဆောင်တွေကိုပေးပို့ထားတဲ့စာကို AP ကတွေ့ရှိထားတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုပေါ်ဆိုးရိမ်မှုတိုးနေချိန်မှာဂျပန်နိုင်ငံကတော့လူရာသီအိုလံပစ်အားကစားပွဲတွေကိုဖြတ်ဖို့မဖြစ်နိုင်ဘူးလို့တိုကျိုမြို့နယ်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေကဒီကနေ့ပြောကြားလိုက်ပါတယ်။ ပွဲကျင်းပမဲ့ပုံစံတွေအစီအစဉ်တွေကိုပြောင်းဖို့အခုထိအစီအစဉ်မရှိသေးဘူးလို့ဝန်ကြီးချုပ်ရှင်းစွာဘေးနဲ့တွေ့ဆုံအပြီးမှသူကပြောကြားခဲ့တာပါ Tokyo မြို့တာဝန်ရှိသူတွေအနေနဲ့နိုင်ငံတကာအိုလံပစ်ကော်မတီIOCတာဝန်ရှိသူတွေပွဲစီစဉ်သူတွေနဲ့အဓိကပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးနဲ့ဒီပြဿနာကြောင့်တိုကျိုစီးပွားရေးကိုထိခိုက်နေတဲ့အပေါ်ဖြစ်ရှင်းရေးမှာအစိုးရရဲ့နောက်ထပ်ပံ့ပိုးမှုတွေပေးဖို့အတွက်ဝန်ကြီးချုပ်ရှင်းစွာဘေးနဲ့တွေ့ဆုံစ Greek နိုင်ငံက Olympic မီးတောက်ကိုမီးရှို့တိုင်းမှာကူးယူတဲ့အခါနောက်တော့ Olympic ပွဲတော်အစပြုခဲ့ရာ Greek နိုင်ငံ Olympia မှာဒီကနေ့ပဲကျင်းပပါတယ်။ Olympia ကနေဒီမီးရှို့တိုင်းကိုအဆင့်ဆင့်လက်စစ်ကန်တက်ယူမှာဖြစ်ပြီးတော့ဂျပန် Olympic ပွဲတော်ဖွင့်တဲ့အခါသတ်မှတ်ထားတဲ့အားကစားကွင်းမှာ Olympic မီးတောက်ကိုပွဲတော်ကာလထုံးညှိထားမှာဖြစ်ပါတယ်။ဂျပန်အိုလံပစ်အားကစားပြိုင်ပွဲတွေကိုဇူလိုင်လ24ရက်နေ့နဲ့မတန်ဆွမ်းအားကစားပြိုင်ပွဲတွေကိုတော့ဩဂတ်လ25ရက်နေ့နေ့ပါစတင်ဖွင့်လှစ်မယ်လို့ IOC ကအကြိမ်ကြိမ်ပြောကြားထားပါတယ်
။ကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့် Spain La Liga ပွဲစဉ်တွေကိုနှစ်ပတ်ကြာရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်။ဒါပြင် Real Madrid ရဲ့ဒီ Basketball အသင်းတစ်သင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့စမ်းသပ်တွေ့ရှိတာကြောင့် Real Madrid အသင်းကိုလည်း25ရက်ကြာတည်တံ့ခွဲထားသွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အချိန်တည်းမှာပဲ Juventus နောက်တန်းလူ Daniele Rugani ဟာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ Juventus အသင်းကမနေ့ဗုဒ္ဓဟူးနေ့မှာကြေညာပါတယ် Juventus အသင်းအနေနဲ့လည်းဥရေရလိုအပ်တဲ့ဒီတည်တံ့ခွဲထားတဲ့လုပ်ငန်းစဉ်တွေကိုစတင်လုပ်ဆောင်နေတယ်ဆိုပြီးတော့ပြောထားပါတယ်အီတလီနိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အီတလီစီးရီဘောလုံးပွဲတွေကိုတော့ April 3ရက်နေ့အထိရပ်ဆိုင်းထားလိုက်ပြီဖြစ်ပါတယ်England Premier League ဖတ်မှာဆိုရင်လည်းမပီးဘောလုံးပွဲတွေကိုပြည်သက်တွေမပါပဲတကပိတ်ကစားဖို့ဒါမှမဟုတ်ဘောလုံးပွဲတွေကိုရက်ဆိုင်ဖို့ဒီ Man City နီးပြ Guardiola အပါဝင် Arsenal နီးပြ Arteta နဲ့တခြားနီးပြတွေကြားမှာပြောဆိုမှုတွေရှိလာနေပါတယ် Manchester United နီးပြ Solskjaer ကတော့ Coronavirus တိုက်ဖျက်ဖို့အတွက် Premier League နဲ့ Europa League ပွဲစဉ်တွေရက်ဆိုင်ဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံသွားဖို့ရှိတယ်ဆိုပြီးတော့လည်းပြောပါတယ်အမေရိကန်နိုင်ငံဘက်မှာတော့ Utah Jazz Basketball အသင်းကကစားသမားတဦးမှာ Coronavirus ပိုးကူးစက်ခံထားရတာစမ်းသပ်တွေ့ရှိလို့အခုနှစ် NBA Basketball ပြိုင်ပွဲတွေကိုအကန့်အသတ်မရှိရပ်ဆိုင်းထားလိုက်ပြီးဆိုပြီးတော့ NBA Basketball အဖွဲ့ချုပ်ကကြေညာလိုက်ပါတယ်။ဒါပြင်ကမ္ဘာရေခဲပြင် Skate အလားစီးပြိုင်ပွဲကိုလည်းဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်။အခုညပိုင်းသတင်းလွှာလေးတွေမှာတော့မကြခင်မှာဒီရခိုင်ပြည်နယ်တွေကအကြောင်းသား၄000လောက်တက္ကသိုလ်ဝင်ခွင့်ဆက်မီပေါ်မဖြစ်နိုင်တော့တဲ့ဒီစီးရေးတင်မာနေတဲ့ဒေတာရင်းလုံခြုံရေးအခြေအနေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးကတော့ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီအစည်းအဝေးအကြောင်းကိုပြောပြပါမယ်ရှင်။ကျင်းပဖို့ပြင်ဆင်နေတဲ့27ရာစုပင်လုံညီလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ရေးညှိနှိုင်းဆောင်ရွက်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDJC ဥက္ကဋ္ဌနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောလိုက်ပါတယ်နှစ်နှစ်နီးပါးရပ်နေတဲ့ UPDJC အစည်းအဝေးဒီကနေ့ပြန်ကျင်းပချိန်မှာအခုလိုပြောသွားတာပါလက်ရှိမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့လည်း27ရာစုပင်လုံညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကိုတော့အခုချိန်ထိဆွေးနွေးတာမရှိသေးပါဘူးဒီအခြေအနေတွေကို VOA သတင်းတောက်ကိုစောထက်ကပြောပြပါမယ်ရှင်
ဒီကနေ့နေပြည်တော်အမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC မှာလုပ်တဲ့18ကြိမ်ရောက် UBDJC အစည်းအဝေးကိုဥက္ကဋ္ဌတောင်ယူထားရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပြီးအခုလိုရပ်တန့်နေတဲ့အစည်းအဝေးကိုပြန်စတင်နိုင်တာဟာငြိမ်းချမ်းရေးလုံခြုံရေးအတွက်အရေးကြီးကြောင်းနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကအဖွင့်မင်းကောမှထည့်သွင်းပြောသွားပါတယ်။ကာလအကြာမြန်န
ာခဲ့ရတဲ့ UBDJC အစည်းအဝေးပြန်လည်စတင်နိုင်ရေးဟာတော်တော်လေးအကြီးကျယ်ကြီးဝင်ကုန်ပြည်ကျုံတွေ့နေပါသေးတယ်။ဒီမှာတို့အချင်းချင်းစိတ်ရှည်ကြီးခံပြီးအပြေအမြင်နိုင်နိုင်တယ်ဆိုရင်အောင်မြင်နိုင်တယ်ဆိုတာကိုသတိရကြရတာဖြစ်ပါတယ်
ဒရိုင်းပြည်လုံးရဲ့လိုအပ်ချက်တွေကိုနိုင်ငံပါတီတွေအနေနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ပဲအဓိကတောင်းဖြစ်တဲ့ငင်းချမ်းရင်းနဲ့အမျိုးသားပြန်လည်သိမ့်မြတ်ရေးအတွက်ဝိုင်းဝန်းကြိုးစားကြဖို့ UBDJC ဒုဥက္ကဋ္ဌဦးသူဝေကဇန်နဝါရီ25ရက်မှာလုပ်တဲ့ UBDJC နိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောခဲ့ပူပါတယ်ဒါကိုပဲဒီနေ့ UBDJC အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကထလောင်းပြောခဲ့ပြီးအစုအဖွဲ့တစ်ဖွဲ့ချင်းစီအနေနဲ့ကိုယ့်ရဲ့လိုလားချက်တွေကိုရာနှုန်းပြည့်ရမှာပူးပေါင်းပါဝင်မယ်ဆိုတဲ့ခံယူချက်မျိုးနဲ့စိတ်ဆက်ညှိနှိုင်းလို့ရမှာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်
နိုင်ငံရေးဒီပွဲဝိုင်းရဲ့ဝင်ထိုင်ကြီးမှာတော့အသေးယူအလျှော့ချင်းလုံနိုင်အောင်ကြိုးစားဖို့လည်းဖြစ်ပါတယ်။ဒီပွဲရဲ့နိုင်ငံရေးဆွေးနွေးပွဲရဲ့အောင်မြင်မှုအတွက်ဒီပွဲရဲ့ UPDJC အနေနဲ့
အစီအစာကျုပ်ရဆိုရင်တနင်္ဂနွေလုံးအပြည့်အစက်လက်မှတ်ထိုးဆက်ပွဲကသူတို့ထိန်းချုပ်နေပြီးအပြီးပြီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးလုပ်ပြီးရလာရေးပုံသဘောတူညီချက်တွေနဲ့27ရာစုပြည်လုံးညီလာခံမှာဝင်ရောက်ဆွေးနွေးရမှာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အာစီအဆက် SSC နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကလွဲလို့ကြံတဲ့အဖွဲ့တွေကနိုင်ငံရေးဆွေးနွေးပွဲကြီးလုပ်ထားပြီးဖြစ်ပါတယ်ALP ကတော့ရခိုင်ပြည်နယ်ရဲ့လက်တလုံးပဋိပက္ခအခြေအနေတွေကြောင့်သူ့ရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရခိုင်ပြည်နယ်မှာမလုပ်ဘဲတခြားဆွေးနွေးပွဲပုံစံနဲ့ရန်ကုန်မှာလုပ်သွားဖို့သဘောတူညီမှုရထားကြောင်းတမထယုံပြောခွင့်ရဦးစောသေးကဒီနေ့ UPDJC အစည်းအဝေးပွဲအပြီးမှာပြောခဲ့ပါတယ်။ UPDJC မှာအစိုးရလက်နက်ကိုင်နဲ့နိုင်ငံရေးပါတီအစုအဖွဲ့၃ခုကအချို့ကျရွေးချယ်ထားတဲ့ကိုယ်စားလှယ်48ယောက်ရှိပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာမူဝါဒဒီကဏ္ဍ၅ခုပေါ်အခြေခံပြီးလာမယ့်27ရာစုပြည်လုံးညီလာခံမှာဆွေးနွေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကြောင့်တကြံပွဲတော်နဲ့အခြားလူစုလူဝေးရေးထိန်းချုပ်ကန့်သတ်သွားမှာဖြစ်ပေမဲ့ပြည်လုံးညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကတော့ဆွေးနွေးရမရှိသေးတဲ့အကြောင်းပြန်ကြားရေးဒူးဝင်ကြီးဦးအောင်လှထွန်းကပြောသွားပါတယ်။အစိုးရတပ်မတော်နဲ့ NCAA ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တွေဇန်နဝါရီ8ရက်မှာလုပ်တဲ့8ချိန်မြောက် GICM အစည်းအဝေးမှာပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးကို2020ပြည်နှစ်ဧပြီလထဲနောက်မကျဘဲကျင်းပဖို့သဘောတူညီထားတာရှိပါတယ်
ကိုစားထက်ပြပြသွားတာပါရှင်အခုတကြံပွဲတော်ကျင်းပရေးနဲ့ပတ်သက်လို့အာဏာပိုင်တွေဘယ်လိုဆုံးဖြတ်ထားသလဲဆိုတာကြည့်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေတဲ့အတွက်ဒီနှစ်တကြံပွဲတော်မှာခါတိုင်းနှစ်တွေကလို့မြို့တော်ဝင်မန်တပ်တွေလုံမှာမဟုတ်သလိုမန်တပ်တွေစောက်ပြီးစီစီကာကာမလုပ်ဖို့တာဝန်ရှိသူတူကပြောပါတယ်ဒီကိုရိုနာဗိုင်းရပ်စ်အခြေအနေပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကြာသာပတေးနေ့ကဥဆောင်ကျင်းပတဲ့အစည်းအဝေးတစ်ခုပြီးတဲ့နောက်ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းက VOA ကိုအခုလိုပြောလိုက်တာပါ VOA ဗိုင်းရပ်စ်အရေးသတင်းမှဖြန့်သူတွေကိုအရေးယူဖို့ဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုစုကဆက်ပြောပြပါမယ်ရှင်
အခုနှစ်ဧပြီလကုန်အထိလူစီကားတဲ့ပွဲလန်းသတင်းတွေကိုမလုပ်ဖို့အစိုးရကဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြန်ကြားရေးဌာနကဒုတိယဝန်ကြီးဦးအောင်မှာထွန်းက VOA ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ကအများပြည်သူကိုဧပြီလကုန်အထိမှာလူစီကားတဲ့ပွဲလန်းသတင်းတွေအခမ်းအနားတွေမလုပ်ဖို့တော့ပါ။အဲ့ဒါမိတ္တရခံပန်းချမ်းမှာပေါ့။အဓိကဒီစကြံထုတ်ပါလို့ဆိုတော့ကလေညီကလေးစူရဲအဲ့ဒီအချိန်မှာကျတော့ဒီ finance ကပုံပြီးတော့ရှင်းတဲ့အနေအထားရှိတာပေါ့နော်။အဲ့ဒါကြောင့်ဒီကာလလေးမှာထောက်ကူလို့ပါ။
အခုလိုဆုံးဖြတ်လိုက်တာကကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်ဖြစ်ပြီးတကြံပွဲတော်ကိုလုံးဝမပြုလုပ်ဖို့တားမြစ်ပိတ်ပင်လိုက်တာမျိုးမဟုတ်ဘူးလို့လည်းအခုလိုပြောပါတယ်။တကယ
်တော့မန်နေဂျာကလည်းမဆောက်ဘူးပေါ့ကွာ။ဒီစီကောင်မလုပ်ဘူးတော့မလုပ်ဘူး။ဆိုတော့တကူရတခါကူဟာနဲ့ကိုဒီပါတာရေးသဘောရလောက်တာတွေကတော့ကျွန်တော်တို့မပိတ်ပင်ပါဘူးကွာ။အဲ့ဒီသဘောတရားအောင်မလဲစိုးရင်ရပါတယ်။မန်နေဂျာဆောက်ပြီးတော့လေပိတ်ပြီးတော့စီစီကားကလည်းမကျင်းတော့ဘူးအဲ့ဒါလေးကိုပြောတာပါခင
်ဗျ။အရင်တုန်းကဆိုရင်တော့ဒီရန်ကုန်မြို့တော်ဝန်မန်တပ်တို့မန္တလေးမြို့တော်ဝန်မန်တပ်တို့ဆိုတာအစဉ်အလာရရှိရလေ။အခုကတော့ဒီအစိုးရမန်တပ်တွေပိုင်းရအောင်ဆရာ။
ကျွန်တော်မရှိတော့ပါဘူးဒီနေ့အဲ့ဒါတော့အသေးစားပြောနိုင်မှာ
ကိုဗစ် -19 ကိုရိုနာရောဂါနဲ့ပတ်သက်ပြီးပြည်သူတွေကိုအထိတ်တလန့်ဖြစ်အောင်သတင်းအမှားတွေဖြန့်တဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူသွားဖို့အတွက်အခုအစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ဦးအောင်မထွန်းကပြောပါတယ
်အများပြည်သူအထိတ်တလန့်ဖြစ်အောင်လုံခြုံဖန်တီးထားတဲ့သတင်းတွေဖြန့်ချီတာကိုလည်းကျွန်တော်တို့အဲ့ဒါကိုဟန်တာကာကွယ်ဖို့အလေးနဲ့ဆောင်ရွက်နေကြပါပါတယ်အဲ့ဒါကိုလည်းဖြည်းဖြည်းချင်းအရေးယူမယ်လို့လည်းကျွန်တော်တို့ဆုံးဖြတ်ကြပါတယ်ခင်ဗျာ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့ကြာတာပတိညာ၈နာရီသတင်းထုတ်ပြန်ချက်အရကိုဗစ် -19 စောင့်ကြည့်လူနာသစ်14ဦးကိုသက်ဆိုင်ရာဆေးရုံတွေမှာတိကျထားရှိကုသပေးနေပြီးအခုချိန်ထိကိုရိုနာရောဂါဓာခွဲအတည်ပြုလူနာမရှိသေးဘူးလို့ဖော်ပြထားပါတယ်။ကိုဗစ် -19 ကိုရိုနာရောဂါကိုကမ္ဘာကပ်ရောဂါအဖြစ်သတ်မှတ်လိုက်ကြောင်း WHO ရဲ့ညွှန်ကြားရေးမှူးကဂျနီဗာရုံးချုပ်မှာသတင်းတောက်တွေကိုဗုဒ္ဓဟူးနေ့ကပဲပြောခဲ့ပါတယ်။ဒီရောဂါကူးစက်ခံနေရတဲ့နိုင်ငံပေါင်းဟာလည်း100ကျော်နေပြီဖြစ်ပါတယ်။ကူးစက်နှုံးနဲ့တည်ဆုံးသူတက်နေတဲ့နိုင်ငံတွေမှာဒီယောဂါကိုထိန်းချုပ်နိုင်မှုအတွက်အသွားအလာတွေကိုလည်းပိတ်ထားလိုက်ပြီးအချိန်မြင့်ဆောင်ရွက်နေကြတာပါတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း124နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ12ရက်နေ့မှာထွက်ရှိထားတဲ့စီးရင်တွေအရလူပေါင်း32,000ကျော်ကူးစက်ခံထားရပါတယ်စုစုပေါင်းတည်ဆုံးသူကတော့4,900ကျော်သွားပြီဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်
ကမ္ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန်ဒရီကြောင့်ဘောလုံးမိုးတွေအပါအဝင်လူစုလူဝေးကွဲလမ်းတပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ကိုကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန်ဒရီကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်တိတ်မကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုင်းပအဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-32-32-3-5-5-5လေး၊ email လိပ်စာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ညာ။
သမစနေညာတရက်လေးတိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်အခုရခိုင်ပြည်နယ်လုံခြုံရေးအခြေအနေကိုအလှည့်ပေးချင်ပါတယ်။ရှင်းမင်းမငြိမ်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆယ်တန်းကျောင်းသား4000လောက်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုဖို့ပြက်ကွက်သွားကြပြီလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့်တော့လုံခြုံရေးပိုင်းကြောင့်စာစစ်ဌာနတွေကိုမြို့ပေါ်ပြောင်းလိုက်တဲ့အတွက်ကျောင်းသားတွေအခက်တွေ့သွားကြရတာပါ။ဒီအခြေအနေကို VOA သတင်းတောက်နိုင်ကိုဟိန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီခိုင်ပြည်နယ်တစ်ခုလုံးတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူ9000နီးပါးရှိရမှာ4000ကျော်ပြက်ကွက်ခဲ့တယ်လို့ဒီခိုင်ပြည်နယ်ပညာရေးမှူးရုံးစည်ရင်းရသိရပါတယ်။တိုက်ပွဲဖြစ်ပွားနေဆဲစစ်တွေခရိုင်နဲ့မြောက်ဦးခရိုင်မှာဖြေဆိုသူပြက်ကွက်မှုအများဆုံးဖြစ်ပွားနေပါတယ်။ဒီခိုင်ပြည်နယ်တွင်ကျောင်းသားဦးရေ4000လောက်စာမေးပွဲဖြေဆိုဖို့ပြက်ကွက်ပေမဲ့လည်းမောင်တော့ခရိုင်မှာပြက်ကွက်တဲ့ဦးရေ300ကျော်သာရှိတယ်လို့ခရိုင်ပညာရေးမှူးဦးခင်အောင်ကပြောပါတယ်။
ကျတဲ့ကတော့ဒီကျောင်းသား4000အေးကလေးတွေကလည်းအကြောင်းမင်းတို့ကြည့်ပါတော့ခက်ခဲတော့ပေးစဲတို့တွေတော့ပြောလို့မရဘူးဘူးဒီတော်မောင်းတော့ပြန်တော့ပြောရမယ်ခင်ဗျာဒီကြက်ဒီဆိုတော့အိတ်ကတော့မပြတ်ပါဘူး
ဒီခိုင်ပြည်နယ်မြောက်ပိုင်းဘူရီတောင်ရတိတ်တောင်ကြောက်တော်မြောက်ဦးဘုံလကျွန်းမင်းပြမြေပုံအန်းစတဲ့ရှစ်မြို့နယ်ကနယ်စာစစ်ဌာန30ကိုလုံခြုံရေးချင်နေရမြို့ပေါ်မှာဇံမပွဲဖြစ်စုနေရပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လုံခြုံရေးအခြေအနေအရစစ်ဌာနတချို့ကအချိန်နီးကမှဆက်မှပြောင်းခဲ့ရလို့ကျောင်းသားတွေစာပြေဖို့အခက်အခဲကြုံခဲ့ရကြောင်းရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါရယ
်ဒီစစ်ဌာနခွေကိုစစ်ခွန်တွေတဲ့ဒီမျိုးပေါ်မှာအကုန်လုံးပြောင်းဖြေလို့စာစစ်နေတာကိုတော့သိရပါတယ်ဒီလိုစာရေးဌာနကမျိုးပေါ်မှာလာလို့စစ်တယ်ဆိုလို့ねအဲ့ဒီမျိုးပေါ်เนี่ยအမီတဝိုင်းမှာပြက်ပွဲတွေကရှိနေတယ်အဲ့ဒီ data မှာရှိတဲ့မိဖတွေကလေကိုရဲ့တာသမီအပေါ်မှာစောင့်ရှောက်ဖို့အတွက်တွားရည်လာရည်တွေကအစ်မဆွေရှင်ကအနေထားမှာရှိနေတယ်။အစ်မကစပြီးတော့ကျွန်တော်ကတက်တော်နေတဲ့ solution တက်ဖို့ရအကြည့်ကြည့်ဖြစ်ဖြစ်နေတာပေါ့နော်။တာဝန်ထမ်းကာလမှာကျောင်းသားမိဖတွေရဲ့နေရာထိုင်ခြင်းမလို့နောက်ပြီးတော့သူတို့ရဲ့လက်မှတ်ဆက်တွေရဲ့အခါအနေနဲ့ဆိုတာသမီအပေါ်မှာစောင့်ရှောက်မှုအပိုင်းတွေရအဲ့ဒါဒီလုံခြုံမှုရှိတဲ့အတွက်တော့ဆွေးနွေးမှုတွေရှိနေကြတယ်။
တိုက်ပွဲဖြစ်ပွားရဒေတာနဲ့စစ်ဆောင်စခန်းတချို့ကကျောင်းသားတွေလုံခြုံရေးအနေထားနဲ့စာပြေခွင့်ဖောင်းမတင်ထားတဲ့အတွက်ဇာမွေးပွဲမဖြေဆိုရဘူးလို့ဦးရွှေပေါ်စိန်ကဆက်ပြောပါရယ်
ဒီချိုးကျောင်းသားမိသားတွေကတော့တရားအခြေအနေပေါ်မှာမူတည်ပြီးတော့ဒီဇာမွေးဖောင်းမတင်ရတာတော့ဇာမွေးစစ်ဆောင်မှုမှာအကြောင်းမျိုးကြောင့်နဲ့ကျင်းရိုးကိုပုံမှန်လက်လာတင်ယူနိုင်ခြင်းရှိတဲ့အတွက်ဒီဖောင်းမတင်ရှိနေတော့အဲ့ဒီအခက်အခဲတွေကိုကြေးရတယ်ဆို
စီရင်တဲ့မှုဖြစ်စဉ်တွေမှာပညာရေးဝန်ထမ်းတွေကလည်းလုံခြုံရေးစိုးရင်စရာအခြေအနေမှာရှိနေပါတယ်။မလ9ရက်နေ့ကြာတာပတိနေ့တုန်းကပဲကြောက်တော်မြို့နယ်မိဝကျေးရွာအာသာခကျောင်းခွဲကျောင်းဥစီယာဦးမျိုးစော်လွင်ဟာဇာမွေးပွဲဖြေဆိုမဲ့ကျောင်းသားတွေကိုကြောက်တော်စာစစ်ဌာနကိုလိုက်ပါပို့ဆောင်ပြီးတဲ့နောက်ပျောက်ဆုံးသွားတယ်လို့ကျောက်တော်မြို့နယ်ပညာရေးမှူးရုံးကစီအေဂျီဦးထွန်းပြူကပြောပါရယ
်ကျောက်တော်ကတော့ခင်ဗျာကျွန်တော်တို့ကတော့ဘလူပုံစံလို့လည်းကျောက်တော်ရေဆိုတော့ဒီကအမသိဘူးလို့ခင်ဗျာ9ရက်နေ့ကကျောက်တော်ကပါကျွန်တော်တို့ရဲ့ဒီဌာနကိုတော့တင်ကြားထားပါတယ်ခင်ဗျာသူကဦးကျောင်းကစောင်းသားတွေနဲ့ဆောင်ဝေးဖြေဖို့သူပြီးတော့ဆင့်လာကြတယ်ကျောက်တော်ရောက်ပြီးမှကျောက်တော်မှကျောက်တော်ရေဇာတိကြီးကိုတော့မပြားသေးဘူးဒီကပဲကျောက်တော်ကပါ
ကျောင်းဥစ္စာပျောက်ဆုံးနေတာနဲ့ပတ်သက်ပြီးရဲစခန်းမှာလူပြောင်းမှုတိုင်ထားတယ်လို့လည်းဥထုံးပြူကပြောပါရယ်လက်ရှိတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ကြောက်တော်မြို့နယ်မိဝချေးရွာမိပါတူးကတော့အရင်ကဒေသတွင်းစာစစ်ဌာနတွေမှာဖြေဆိုရပေမဲ့ဒီနှစ်မှာမြို့ပေါ်မှာဖြေဆိုရတဲ့အတွက်အခက်အခဲရှိနေတယ်လို့ပြောပါရယ
်မိကလူကအကုန်လုံးကြောက်တော်မှာပဲဖြေရပါတယ်တော့လာတော့ဝေးလေအမြင်နဲ့တော့ရင်လေးလေးနိုင်တော့တော့ရတယ်ခံနေခံနေအစားတော့ရထိုက်ခဲ့ရှိရပါတော့အင်းရပါလေနှားပြီးနေရတယ်ထဲထဲတယ်သူတို့
ရခိုင်တပြည်လုံးအနေနဲ့တက္ကသိုလ်ဝန်ထမ်းစာစစ်ဌာနပေါင်း128ခုရှိပြီးကျောင်းသားကျောင်းသူပေါင်း4900ကျော်ဝင်ရောက်ဖြေဆိုဖို့စီရင်တင်သားခဲ့ပါတယ်။ အလားတူချင်းမြင့်နဲ့ပလက်ဝါမြို့မှာလည်းစစ်ရေးသိမ်းမှနေဆဲချိန်နေကြောင်းတက္ကသိုလ်ဝန်ထမ်းဆံမွေးပွဲကိုမြို့ပေါ်မှာဒါဖြည့်ဆည်းခွင့်ရရှိခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဟာတိုင်းနယ်ပြည်နယ်အားလုံးမှာ10တန်းအောင်ချက်အနည်းဆုံးပြည်နယ်တွေဖြစ်ပါတယ်။2019-20ခုနှစ်ပညာသင်နှစ်တက္ကသိုလ်ဝန်ထမ်းဆံမွေးပွဲအတွက်ဖြည့်ဆည်းသူကိုသိန်းကျော်စီရင်ပေးသွင်းထားပြီးမလ17ရက်နေ့ဆံမွေးပွဲစတင်ချိန်မှာတော့ဖြည့်ဆည်းသူ6000ကျော်ပြက်ကွက်ခဲ့ပါတယ်ခင်ဗျာ။
နိုင်ငံရင်ပြပြသွားတာပါရှင်အခုအမေရိကန်စစ်တီတော်တွေရဲ့ရုပ်ကျွင်းတွေကိုပြန်လည်ပေးအပ်တဲ့အခမ်းအနားကြောင့်ထုတ်လွှင့်ပေးကြပါမယ်ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံထဲကြဆုံးပျောက်ဆုံးသွားတဲ့ရခိုင်အမေရိကန်စစ်တီများရဲ့ဖြစ်နိုင်ခြေလူသားရုပ်ကျွင်းတွေကိုမန္တလေးလေးစိတ်မှာဒီကနေ့ကွန်ပျူတာခန်းနာနဲ့အမေရိကန်ပြည်ထောင်စုစီပြန်လည်ပို့ဆောင်လိုက်ပါတယ်2019ခုနှစ်တုန်းကတစ်ချိန်ဖြစ်နိုင်ခြေရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုစီပို့ဆောင်ခဲ့ပြီးတော့မြန်မာနိုင်ငံသားတွေရဲ့ကျေးဇူးကြောင့်လို့အခုပို့ဆောင်တာဟာဒုတိယအကြိမ်ပို့ဆောင်တာဖြစ်နိုင်တာဖြစ်တယ်လို့အမေရိကန်တန်ယုံတာဝန်ရှိသူကပြောပါတယ်အမေရိကန်စစ်တီရုပ်ကျွင်းပြန်လည်ပို့ဆောင်တဲ့ကွန်ပျူတာခန်းနာအကြောင်းကိုစီသူပြောပြမှာပါရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအောက်ကစစ်ကြွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်ကတင်စကိုင်းတိုင်းဒေသကြီးဆာလင်ကြီးဒေသတဝိုက်ကရှာဖွေတွေ့ရှိခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းကြဆုံးပျောက်ဆုံးကြံရစ်ခဲ့တဲ့အမေရိကန်စစ်တီတွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုကဒီနေ့ပြန်ပြီးတော့တည်ယူပို့ဆောင်တာပါအခုလိုပြန်လည်တည်ယူပို့ဆောင်တဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကျွင်းတွေဟာ1944ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံထဲပြန်တန်းခဲ့တဲ့B25G လေယာဉ်ပံပေါ်မှာလိုက်ပါလာသူ9ယောက်ရဲ့ရုပ်ကျွင်းလို့ယူဆတော့ကြောင်းအခုလိုတည်ယူရတာလို့ DBAA ရဲ့ရှာဖွေရေးကျွမ်းကျင်သူဒေါက်တာအလက်ဇန်ဒားဘီယာကအခုလိုပြောပါတယ
် From a location where we know that an American aircraft
ဒုတိယကမ္ဘာစစ်တုန်းကလေယာဉ်ပျက်ကျသွားတဲ့နေရာကိုမူတည်ပြီးရှာဖွေထားတာပါလေယာဉ်များပျက်ကျသွားတော့အထောက်အထားဓာတ်ပုံတချို့ကိုကျွန်တော်တို့ယာထားပါတယ်ရုပ်ကျွင်းတွေကနေလေယာဉ်အစိတ်ပိုင်းတချို့နဲ့တွေ့ရထားတာဆိုတော့ဒါတွေကအမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းဖြစ်လိမ့်မယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်
။ခုရုပ်ကျွင်းကိုမီးသူမီးဝါမီးသည့်အရာဖြစ်ကြောင်းကိုအမေရိကန်ပြည်တော်စုဟာဝိုင်ယီမှာရှိတဲ့ DBAA ဓာတ်ခွဲခန်းမှာဆက်ပြီးတော့ရှာဖွေဖော်ထုတ်သွားမှာဖြစ်ပါတယ်။ဖြစ်နိုင်ခြေရုပ်ကျွင်းပြန်လည်ပို့ဆောင်ရေးကို2019ခုနှစ်မှာပထမအကြိမ်ပြုလုပ်ခဲ့ပြီးတော့အဲ့ဒီတုန်းကတည်ယူပို့ဆောင်ခဲ့တဲ့အရေးစုတွေဟာမီးသည့်စစ်သည်ဖြစ်တယ်ဆိုတာကိုတော့ DBAA ဓာတ်ခွဲခန်းကအခုထိတည်ပြုလို့မရသေးပါဘူး။အခုရှာဖွေမှုကိုစကိုင်းတိုင်းဒေသမှာလွန်ခဲ့တဲ့နှစ်တွေကတည်းကစတင်ခဲ့တာလို့အစီအစဉ်ရဲ့အဖွဲ့ခေါင်းဆောင်ကပတိန်မက်တ်မော့စကတ်ကသတင်းတောက်တွေကိုပြောပါတယ
် DPA decided a long time ago to
အရင်နဲ့ရှာဖွေမှုတွေလုပ်ခဲ့ဘူးပါတယ်အခုရှာဖွေမှုကို DPA ကကာလအတော်ကြာကလေးကပြင်ဆင်နေခဲ့တာပါနိုင်ငံညီလိုက်မှုတွေပြီးတဲ့လွန်ခဲ့တဲ့နှစ်နှစ်ကမှစတင်နိုင်ခဲ့တာပါ
DBAA အနေနဲ့မြန်မာနိုင်ငံမှာ2003-2004မှာရှာဖွေရေးအစီအစဉ်3ချိန်နဲ့2013-2020အတွင်းမှာရှာဖွေရေး6ချိန်ပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံတွင်းမှာအမေရိကန်ကြဆုံးပျောက်ဆုံးစစ်သည်23ယောက်ရဲ့ရုပ်ကျွင်းတွေကိုအတည်ပြုရှာဖွေနိုင်ခဲ့ပြီးတော့စစ်သည်505ယောက်ကြံရည်ပျောက်ဆုံးနေသေးတယ်လို့ DBAA ကထုတ်ပြန်ထားပါတယ်။ဒုတိယကမ္ဘာစစ်အပအဝင်စစ်ပွဲတွေကြောင့်အမေရိကန်နိုင်ငံပြင်ပကြဆုံးပျောက်ဆုံးအမေရိကန်စစ်သည် 12,000 ကျော်ရှိတယ်လို့ DBAA ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ကြဆုံးပျောက်ဆုံးစစ်သည်တွေကိုရှာဖွေရမှာမြန်မာနိုင်ငံအပြင်ဒုတိယကမ္ဘာစစ်အတွင်းစစ်မြေပြင်ဖြစ်ခဲ့တဲ့အိန္ဒိယ၊လာအို၊ကမ္ဘောဒီးယား၊ဖိလစ်ပိုင်နိုင်ငံတွေမှာလည်းပြန်လည်ရှာဖွေရေးအစီအစဉ်တွေကိုလုပ်နေပါတယ်။ဒါအပြင် 1950-53 ကိုရီးယားစစ်ပွဲနဲ့ 1985 ဗီယက်နမ်စစ်ပီးကာလသက်ဆိုင်ရာနိုင်ငံတွေမှာကြဆုံးပျောက်ဆုံးခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုပြန်လည်ရှာဖွေဖော်ထုတ်ပြီးတော့သက်ဆိုင်ရာမိသားစုနဲ့နိုင်ငံတော်ထံကိုပြန်လည်အံ့နယ်ရေးအစီအစဉ်တွေဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
။ဒုတိယကမ္ဘာစစ်တွင်းကမြန်မာပြည်ထဲမှာကြဆုံးပျောက်ဆုံးသွားတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကျင်းတွေပြန်ပြီးတော့ပေးအပ်တဲ့အခမ်းအနားအကြောင်းကိုစီသူပြောပြသွားခဲ့တာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ညပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့မလ12ရက်ကြာတာပတိနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အနေနဲ့အတူ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုညပိုင်းနားဆင်ကြရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်တခါကျမရေးအစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာကာကွယ်နိုင်ရေးနည်းလမ်းတွေအကြောင်း
သူလူတွေကိုရှောင်ကျဉ်ရမဖြစ်မနေရကိစ္စလဲပြီးတော့ဖွဲတွေမပြုတ်လို့ဖို့ဖွဲတွေမသွားဘူးတကယ်လို့လောက်ရတယ်ဆိုလို့ရှင်လဲသူအခြေအတွက်အ ਨੇ ဆုံးနဲ့ဆောင်ရွက်
ဖို့ဘ ਹੁ ကုသရောဂါတိုက်ဖြတ်ရေးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နောက်ပိုင်းမှာတော့တိုင်းရင်သတင်းတော်အစီအစဉ်ကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးမြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့မြေပေါ်မြေအောက်တရားစာတကဝင်ငွေကိုတိုင်းသူပြည်သားတွေအတွက်အကျိုးရှိအောင်သုံးနိုင်မှနိုင်ငံတိုးတက်ဖွံ့ဖြိုးနိုင်တယ်ဆိုတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။တိုင်းပြည်ရဲ့သဘာဝဆိုင်ရာစာတကိုအနာဂတ်မျိုးဆက်တွေအပါအဝင်နိုင်ငံလူနိုင်ငံသားအားလုံးကပိုင်ဆိုင်ပါတယ်အခုထုတ်ယူနေတဲ့လျံစာတတွေကုန်ခန်းသွားတဲ့အခါမှာဘယ်လိုလုပ်ရမလဲအနာဂတ်မျိုးဆက်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုစဉ်းစားကြပါတယ်ဒါကြောင့်လျံစာတရောင်းရငွေကိုစုဆောင်ပြီးအနာဂတ်မျိုးဆက်အတွက်နိုင်ငံတော်ရံပုံငွေတည်ထောင်ကြပါတယ်ဒီထက်မှာနော်ဝေးနိုင်ငံကတည်ရှားပါတယ်1998မှာတည်ထောင်တဲ့နော်ဝေးရဲ့နိုင်ငံတော်ရံပုံငွေဟာဒေါ်လာလမ်းပေါင်းတစ်သန်းလောက်ရှိနေပြီမို့ကမ္ဘာမှာအများဆုံးရံပုံငွေဖြစ်ပါလေဒီရံပုံငွေကိုနော်ဝေးဘဟုဘဏ်ကကြီးကြပ်ကိုခဲ့ပြီးပါလီမန်ကိုအစီရင်ခံရပါတယ်ရံပုံငွေအများဆုံးကိုအမေရိကန်မှာရင်းနှီးထားပြီးဗြိတိန်နဲ့ဂျပန်မှာလည်းရင်းနှီးထားပါတယ်နော်ဝေးရဲ့နိုင်ငံတော်ရံပုံငွေဟာတဲ့ပြည်စီးပွားရေးပမာဏရဲ့30လောက်ရှိပါတယ်ရေနံနဲ့ဓာတ်ငွေကိုအားကိုးတဲ့အဘူဒါဘီ၊ကူဝိတ်၊ကတာနဲ့ဆော်ဒီအရေဗျားမှာလည်းနိုင်ငံတော်ရံပုံငွေရှိကြပါတယ်။မြန်မာပြည်မှာသဘောအစီအစဉ်ဇာတ်ကြွေဟောပြီးပဲတိုင်းသူပြည်သားအတွက်အသုံးမချနိုင်ပဲဖြစ်နေတယ်လို့မကြာမီကထုတ်ဝေတဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်
။မြန်မာမျိုးပေါ်မျိုးအောက်တယံဇာတ်ကိုဩဇာအာဏာရှိသူတစုကကြီးကြပ်ကိုခဲ့ပြီးအမျက်ထုတ်နေတဲ့အတွက်အနာဂတ်အတွက်မပြောနဲ့မြမောက်ကာလမှာတော့ပြည်သူပြည်သားတွေဟာအကျိုးမခံစားကြရဘူးလို့ဆိုပါတယ်မြမပုဂုံတဝက်နီးပါးဟာရေနံဓာတုတတုကြောင်းမြက်ကြောက်စိမ့်ဖြစ်ပါတယ်မြမပြည်ဟာကြောက်စိမ့်နဲ့ဗဒမြားနေမြေဖြစ်ပါတယ်ဒါပေမဲ့မြေအောက်ရေနာဘလောက်ရှိမှန်သိတာမဟုတ်ပါဘူးတတုနဲ့ကြောင်းမြက်ကုမ္ပဏီပေါင်း 1,500 လောက်မှတ်ပုံတင်ထားပေမဲ့ထုတ်လုပ်မှုနဲ့ဝင်ငွေကိုထုတ်ပြန်ကြေညာတဲ့ကုမ္ပဏီက 80 လောက်ပဲရှိပါတယ်ဒါကိုကြည့်ရင်တယံဇာတထုတ်ယူတဲ့လုပ်ငန်းအများစုအကြောင်းမသိကြတာများပါတယ်။လုပ်ပိုင်ခွင့်ချပေးရမှလည်းပွင့်လင်းမြင်သာမှုကင်းမဲ့တဲ့လက်သိထိုးနည်းကိုသာသုံးကြပါတယ်
။မြမသဘာဝတယံဇာတအရင်အမြင့်တွေကိုမျက်မှောက်ကလူအဖွဲ့စည်းအတွေ့ရောအနာဂတ်မျိုးဆက်အတွေ့ရောအကျိုးရှိအောင်လုပ်နိုင်ပါတယ်။ဒါလို့လူများစုအကျိုးခံစားနိုင်မှုအတွက်မြေယာတစ်တော့ရေလုံငန်းငါးလုံငန်းနဲ့မြေအောက်တယံဇာတတွေကိုစီမံခန့်ခွဲနည်းနဲ့အဆုံးဖြူနည်းကိုပြုပြင်ပြောင်းလဲရပါလိမ့်မယ်။တရားစတာတွေအလင်းအမြန်ကုန်ခန်းသွားတာမျိုးမဖြစ်အောင်လဲကြိုးပမ်းရပါလိမ့်မယ်။ပြုပြင်ပြောင်းလဲလိုက်တဲ့အကျိုးကျေးဇူးကိုရေရှည်မှသိမြင်နိုင်မှာဖြစ်ပေမဲ့မပြောင်းလဲတဲ့ဆိုးကျိုးကိုလောလောဆယ်ခံစားရမှာဖြစ်ပါတယ်။ဒါကြောင့်မို့နီလန်းသစ်ကိုရှာဖွေအဆုံးဖြူဖို့အရေးတကြီးလိုအပ်နေပြီဖြစ်ပါတယ်။တဘောဝတရားစတာစီမံခန့်ခွဲမှုကိုသီလာမြင်သာအောင်လုပ်ပြီးအများအကျိုးသိဖို့တဲ့အစိုးရကိုအယုံကြည်ရှိလာပါလိမ့်မယ်
။မြေယာပြဿနာကိုဖြေရှင်းနိုင်ပြီးတိုင်းရင်းသားရိုးရာဓလေ့မြေယာပိုင်ဆိုင်မှုကိုအတိမတ်ပြုနိုင်မယ်ဆိုရင်ငြိမ်းချမ်းရေးအတွက်အကျိုးရှိပါတယ်။သဘာဝပတ်ဝန်းကျင်ယိုရင်းပျက်စီးတဲ့ဒဏ်ကိုဒေသခံပြည်သူတွေအခံရဆုံးဖြစ်တဲ့အတွက်တယံဇာတထုတ်လုပ်မှုရဲ့အကျိုးကိုသူတို့လည်းခံစားနိုင်ဖို့ဆောင်ရွက်ရပါလိမ့်မယ်။နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းပြီးငြိမ်းချမ်းရေးရယူဖို့တပြိုင်တည်းထဲကြိုးပမ်းရမှာကောင်းမွန်တဲ့ဝန်ထမ်းစနစ်ဗန္နာရေးစနစ်နဲ့ IT စနစ်ရှိတဲ့အရေးသွေးပြည့်ဝအစိုးရရှိဖို့လိုအပ်ပါတယ်အစိုးရရဲ့လုပ်ငန်းဌာနတွေထိထိရရောက်စွမ်းဆောင်နိုင်လေလေလမ်းစဉ်အကောင့်ထဲပေါ်တဲ့နေရာမှာအဆင်ပြေလေလေဖြစ်ပါတယ်နှစ်ပေါင်းများစွာလူသားချင်းမြင့်တိုးတက်မှုကင်းမဲ့ပြီးစည်ရင်းအင်းမမှန်ကန်တဲ့ဒဏ်ကို ဒီကနေ့အထိမြန်မာပြည်ခံနေရဆဲဖြစ်ပါတယ
်ရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးတော့မှ2014လူဦးရေစီးရင်2015 19မိသားစုစစ်တမ်းစတာတွေကိုကောက်ယူနိုင်ခဲ့ပါတယ်စရင်းစရာစုံလင်မှသာပြဿနာကိုကင်တွယ်နိုင်မှာဖြစ်ပါလိမ့်မယ် e-government တို့မို့ electronic government တို့မို့ online government digital government စတဲ့အတက်ပညာအဆုံးပြတဲ့နေရာမှာလဲအာဆီယံဒေသမှာမြန်မာနဲ့လာအိုးဟာအညာဆုံးဖြစ်နေပါတယ်မကြာမီကမှဒုလရေးရခဲ့တဲ့တီမောလီနိုင်ငံတောင်မြန်မာတက်လာပါတယ်သူသားရင်းပြင်းရင်းနှီးပြုံတာနဲ့ပြန်မှာအားနည်းလို့ဒီလိုဖြစ်ရတာပါဒါကြောင့်သဘောဝဆရာသက်ရောင်းရငွေကိုလူအရင်းနှီးအတွက်သုံးရပါလိမ့်မယ်နိုင်ငံပေါင်း140တနင်္ဂနွေအနည်း20သမိုင်းမူကမ္ဘာဘာငါနေလာတဲ့အခါမှာလူအရင်းနှီးကောင်းရင်ကောင်းတယ်လို့တိုင်းပြည်ရဲ့ဒနာအင်အားကြီးထွားလာတာကိုတွေ့ရပါတယ်။ချမ်းသာတဲ့နိုင်ငံတွေရဲ့ဒနာအင်အားမှာ90ရာခိုင်နှုန်းကလူအရင်းနှီးဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေမှာတော့40ရာခိုင်နှုန်းသာရှိပါတယ်။ဒီလိလာချက်ကိုကြည့်ရင်လူမှရင်းနှီးနိုင်မှစီးပွားရေးတိုးတက်ဖွံ့ဖြိုးတာကိုသက်သေပြနေပါတယ်။လူသားရင်းပြင်းမှရင်းနှီးနိုင်မှုအလွန်အရေးကြီးနေပြီဖြစ်ပါတယ်ခင်ဗျာ။
ဥရောပခင်ရမြန်မာရေးတုံ့တက်ချက်ကိုမနေ့ကတောက်ကြနေမနေ့ခင်မှာလည်းနားဆင်နိုင်ပါလိမ့်ရှင်။အခုကျန်းမာရေးခံစားကိုဆက်ပါမယ်။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေကာကွယ်ထိန်းချုပ်ဖို့ပြင်ဆင်ရေးအကြောင်းတင်ပြထားပါရယ်။ကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ယောဂါကူးစက်ခံရတဲ့နိုင်ငံတွေတနည်းတခြားတိုးလာနေတာနဲ့အမျှမြန်မာနိုင်ငံမှာကူးစက်လာနိုင်တာကိုကျန်းမာရေးတာဝန်ရှိသူတွေကကြိုတင်တွက်ဆထားကြပါရယ်။ဒီတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်အဓိကထားပြီးဘာတွေပြင်ဆင်နိုင်ပါသလဲ။ပြည်သူတွေနဲ့ကျန်းမာရေးဝန်ထမ်းတွေပူးပေါင်းဆောင်ရွက်မှုကဘလောက်အရေးကြီးသလဲဆိုတာကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဗဟိုယောဂကုသတိုက်ဖြတ်ရေးဌာနခွဲကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီဗဟိုကုသယောဂတိုက်ဖြတ်ရေးဌာနခွဲကဒေါက်တာခင်ခင်ကြီးခင်ဗျာဒီဥနိုင်ငံကနေစလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ယောဂဖို့ကဒီတစ်ကမ္ဘာလုံးကိုအကြီးကျယ်ပြန့်နှံ့နေချိန်မှာပေါ့ဆင်ပါနော်မြန်မာနိုင်ငံမှာတော့ဒီယောဂကိုစစ်စစ်မတွေ့ရသေးပေမဲ့ဘလို့ဖြစ်နိုင်တဲ့အလားအလာရှိနေတာတွေနဲ့ဘလို့ပြင်ဆင်ထားတာတွေဘလို့ပြင်ဆင်ထားတင်တာတွေပေါ့နော်နိုင်ငံတကာတွေ့ချင်ရအဲ့ဒါတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာပါဆက်မရင်အဲ့ဒီခါကျတော့မြန်မာနိုင်ငံကိုပြန့်လာနိုင်တဲ့အလားအလာကဘလောက်ထိရှိနေလဲ
ကျွန်တော်တို့နိုင်ငံမှာခုတတိတော့ positive case confirmed case မတွေ့ရှိသေးပါဘူးဒါမှဒီနေ့ WHO ရဲ့ saturation report 50မှာကြည့်လိုက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့24နာရီအတွင်းမှာပြည်ထောင်နိုင်ငံပြမမှာထပ်မံတွေ့ရှိတဲ့နိုင်ငံတွေ၅နိုင်ငံရှိတဲ့အတွက်ကြောင့်မို့အခုဆိုလို့ရှိရင်ပြီးတော့130နိုင်ငံရှိသွားပြီပေါ့နော်။74နိုင်ငံကျမတို့လိုပဲ confirmed case မတွေ့သေးပါဘူး။ဆောက်လို့အာဆီယံနိုင်ငံမှာတော့ဒီလာဝမတွေ့သေးဘူးပေါ့နော်။ဒီရုပ်ပြည်မှာဆို124နိုင်ငံအတွင်းမှာလူနာအဖြစ်တိုးတာ20ဦးပဲရှိပါတယ်။အဲဒီအချိန်မှာပြည်ထောင်နိုင်ငံပြမမှာတော့အတိပြုလူနာအဖြစ်4,105ဦးတိုးတယ်ဆိုတာသိရှိရပါတယ်။အဲဒီမှာလက်ရှိမှာဆိုလို့ရှိရင်ဒီအီရန်ရဲ့အီတလီရဲ့တောင်ကိုရီးယားရဲ့ချစ်ပွားစီဆုံးမှာဆိုရင်ပြည်ထောင်နိုင်ငံကျင်းပနိုင်ငံတွေမှာဖြစ်ပွားစီဆုံးမှုရဲ့90ရာခိုင်နှုန်းလေးတွေရှိနေတာဆိုတာတွေ့ရပါတယ်။ဒီလိုပဲ WHO data တွေကြည့်လိုက်မယ်ဆိုလို့ရှိရင် local transmission ရှိနေတဲ့တိုင်းပြည်တွေလည်းများနေတာကိုတွေ့ရှိရပါတယ်။မနေ့ကဆိုလို့ရှိရင်58နိုင်ငံပေါ့နော်။အဲဒီအပိုင်းမှာဆိုလို့ရှိရင်ကျမတို့အဓိကတော့ local transmission ရှိတဲ့နိုင်ငံတွေကနေပြီးတော့ကိုယ်နိုင်ငံကိုကူးစက်လာမှာကိုပို့ပြီးဆွေးနွေးမှာ
။ Okay ဆင်မကြီးအခုစိုးရိမ်တာအတွက်ပြင်ဆင်ထားမှုအနေထားရောဘယ်လိုရှိလဲဆက်မရင်
ကျမတို့မှာဆိုရင် contingency plan ဆိုတာလည်းရေးဆွဲထားပြီးဖြစ်ပါတယ်လက်ရှိမှာဘာတွေဆောင်ရွက်မလဲเนาะစစ်ချေတွေ့လာလို့ရှိရင်ဒီမှာပြဖြစ်ပေါ်ကူးစက်မှုအနေဆုံးပြဘယ်လိုလုပ်မလဲဒီအောက်ချိန် level အစ်စ်ဒီ contingency plan ရေးဆွဲထားသလိုပဲလိုအပ်တဲ့စစ်စစ်ပြပြရတယ်လိုအပ်တဲ့ထောက်ခံပစ္စည်းတွေကိုလည်းပေးပို့နိုင်မှုတွေစုဆောင်ထားရှိပြီးဖြစ်ပါတယ်နောက်ကျမတို့လေဆိပ်ကဝင်လာတဲ့သူတွေမှာဆိုလို့ရှိရင်ဝင်တဲ့အချိန်မှာတော့ဒီခါသေးကြလို့ရှိရင်ကျမတို့ feedback screening လုပ်တာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီအချိန်မှာ feedback မရှိဘူးဆိုလို့ရှိရင်တော့ဆက်သွားနိုင်ပါတယ်။ဒါပေမဲ့လို့ဒီဆက်သွားတဲ့သူကတနည်းအားဖြင့်သူ့ရဲ့ incubation ပြီးတော့14ရက်အတွင်းမှာယောဂလက္ခဏာတွေကြာပြီးတော့ယောဂဖြစ်ပွားနိုင်ပါတယ်။ဒါကလည်း short term လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီနည်းနိုင်ငံတွေမှာလည်းဒီလိုမျိုးပဲသူ့လိုက်ပြုံလိုက်အချိန်ကြီးဖြစ်ပွားနိုင်တယ်ဆိုတာကိုရှင်းမတင်ကန်းစာပြပြီးဖြစ်ပါတယ်။အဲ့တော့ဒါကိုလည်းကြိုတွက်ထားပြီးဖြစ်ပါတယ်။
ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုအခြေအနေမှာမြန်မာနိုင်ငံကပြည်သူတွေဆက်ပေါ်တော့ဘာတွေကိုအဓိကအကျံပြုချင်လဲ
။ပြည်သူတို့ကိုလူစုလူဝေးကိုရှောင်ကျဉ်ရမ်းမဖြစ်မနေရကိစ္စလဲပြီးတော့ပွဲတွေမပြုလုပ်ဖို့ပွဲတွေမသွားဖို့တကယ်လို့လောက်ရတယ်ဆိုလို့ရှင်လေသူအခြေအတွက်အနည်းဆုံးနဲ့ဆောင်ရွက်ဖို့ပေါ့နော်။ လာတဲ့သူတွေအတွက်လိုအပ်တဲ့ကျန်းမာရေးအစီအမံတွေနော်ချားတဲ့ချောင်းဆိုးတဲ့သူတွေကိုမလာဖို့အတွက်အစီအမံတွေလုပ်ထားတဲ့လိုပဲလာတဲ့သူတွေမှာဆိုလို့ရှိရင်လက်ဆေးဖို့ရင်းနှက်ဆက်ပြားအစီအစားရှိဖို့မဖြစ်နိုင်တော့ဟန်ဆန်တိုင်းစားတွေထားရှိပေးဖို့အစား
ဟုတ်ကဲ့ကျန်းမာရေးအဲ့ဒီတော့တရုတ်နိုင်ငံမှာစဖြစ်တဲ့ပြင်းပြထန်တဲ့အများကြီးကျန်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျန်းတဲ့မှုနှုန်းကတဟုန်တိုးကိုကျသွားချိန်မှာတခြားနိုင်ငံတွေမှာတော့ဒီကုသမှုနှုံအသိဆုံးမှုနှုံတွေကတော့တဟုန်တို့ပြန်များနေတာပါဆရာမเนา
ะဟုတ်ပါဘူး
အဲ့ဒီခါကျတော့ဒီတခြားနိုင်ငံတွေအတွက်ကသူ့ဒေတာတွေမှာဒီကုဆက်ရတာကိုစိုးရင်ရတဲ့အနေထားရှိတဲ့အချိန်မှာတရုတ်တို့ကလည်းဆရာမကြီးဆက်ဆက်ချင်းသူတို့ကူးတဲ့အချိန်တော့အများပြားဖြစ်တဲ့အချိန်တော့ဒီမိသားစုတွေကလည်းစပြီးတော့ကူးခဲ့တာပါဆရာမเนาะဒီချောင်းစုနာချီတဲ့အရေးကလည်းကူးခဲ့တာဖြစ်တဲ့အတွက်အဲ့ဒါကြတော့ဆရာမကြီးပြည်သူတွေကိုခုနကလက်သေးတာအပြင်ပေါ့နော်ကျန်တာ
ဒီနေ့မှာပဲထုတ်ပြန်လာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါမိမဆာရေကာကွယ်ပါဆိုကြည့်သူတွေကိုနော်ရောဂါကူးစက်နိုင်ခြေရှိတဲ့နည်းလမ်းတွေပြောထားပါတယ်တက်ရှုလက်ညှိုးမှုတစ်ဆင့်ဒါရဝင်ရောက်ကူးစက်ပြန့်နှံ့နေနိုင်ပါတယ်ရာဝတ္ထုတွေမှာထိကျက်နေတဲ့ရောဂါပိုးတွေကိုလက်နဲ့ကိုက်ဆွဲထိတွေ့ရမှာဖြစ်ကူးစက်နိုင်ပါတယ်ဆိုတဲ့နည်းလမ်းတွေလည်းဖော်ပြထားပါတယ်အဲ့ဒီအပြင်တံပြားဖြစ်ပွဲရောဂါလက္ခဏာတွေအနေနဲ့လွန်ခဲ့တဲ့14ရက်တွင်ဒေသတွင်းရောဂါကူးစက်ပြန့်ပွားလဲရှိတဲ့နေရာဒေသများတို့ကြည့်ကြခဲ့ခြင်းတို့မဟုတ်ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားစဉ်ကိုအတိအကျချင်းခါသူလည်းအလိုနေထိုင်ခဲ့ခြင်းမျိုးရှိပြီးတော့ဖြားမယ်ပူချင်း 38 degree centigrade အထက်ရှိမယ်ချောင်းဆိုးမယ်တက်ရွာခက်မယ်အရင်ကုန်ခဲ့မယ်ဒီလိုသံပြားရောဂါလက္ခဏာတွေရှိပါတယ်ကာကွယ်နိုင်တဲ့နည်းလမ်းတွေနေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာခံစားနေတဲ့လူနဲ့အနည်းငယ်ထိတွေ့ခြင်းမှာရှောင်မှာလက်ကိုဆေးကြောင်ကြခဏဆေးကြောပါနှာခြေချောင်းဆိုးသည့်အခါနှာခေါင်းနှစ်ပါးစပ်ကိုလုံးကျုံအောင်ဖောက်ပါတ िश ူးသုံးပြပါကမိုက်ပုံးနဲ့သုံးပြပြဆုံးပြပါလက်ကိုဆုံးပြပြပြန်လဲဆေးကြောပါကိုယ်ရည်ဆန့်ရှင်းမှုပြည့်စုံဆောင်ရွက်ပါသာရပြေဝအောင်စားသုံးပါကောင်းစွာအိပ်စက်နားယူပါအမှအစီအောင်နဲ့ highlight လုပ်ထားတာကလူထူထက်သည့်နေရာများသို့သွားလာခြင်းမှာတတ်နိုင်သမျှရှောင်ခြင်းမှာပြည်တွင်းဆံများနဲ့ဓာတ်ရိုက်ထိတွေ့ခြင်းမှာရှောင်ခြင်းမှာအောက်နောက်ဆုံးမှာဆိုကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသည့်ဟူသံသယရှိပါကဒီဆိုင်ရာကျန်းမာရေးဌာနများသို့အများဆုံးသတင်းပို့ကူးစက်မှုခံယူပါဆိုတဲ့ဒီစာလည်းထုတ်ထားပါတယ်ဒီမှာအများဆုံးသတင်းပို့ကူးစက်မှုလည်းဆိုတဲ့အကြံပေးချက်တွေဟိုတယ်နဲ့ကြီးသွားလိုက်ဝန်ကြီးဌာနအတွက်လည်းတော်တော်ထုတ်ထားပါတယ်ခုနပြောတဲ့ဒီ screen ရနေပြီးတော့မချဘူးလွတ်သွားတဲ့လူတွေကဟိုတယ်ရောက်သွားနိုင်တယ်နောက်အိမ်တွေရောက်သွားနိုင်ဒီမှာအဲ့ဒီမှာဆိုယောဂလက္ခဏာပေါ်ရင်အားရတည်တဲ့ချင်းရဖို့အရေးကြီးပါတယ်အားရတည်တဲ့ချင်းရဖို့အတွက်ပေါင်းဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့ဒီမှာဆိုရင်အော်ဒီနက်ကြီးသောလုပ်ငန်းရှင်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတကယ်လို့တံပြန်ရှိသူတွေ့ရရှိနေဆိုင်ကျန်းမာရေးဌာနများတို့အများဆုံးသတင်းပို့ကူးစက်မှုခံယူနိုင်ရန်ကူညီပါဒီလိုမျိုးပါခီးသွားများနေရင်ကျန်းမာရေးနဲ့အားသာဝန်ကြီးဌာနမှထုတ်ပြန်လာတဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်များကိုလိုက်နာပါဒါပြည်သူလူထုပါဝင်မှရမယ့်ကိစ္စဖြစ်ပါတယ်ဒီချင်းအားကိုနိုင်ငံအချိန်ပြည့်ဝင်ရောက်ကူးစက်လာနိုင်တဲ့အတွက်ကြောင့်မို့ကိုဘက်ကလိုအပ်တဲ့ဆောင်ရွက်မှုတွေအကုန်လုံးလိုအပ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဆရာမခုနပြောတဲ့ထဲမှာအရေးကြီးဆုံးချက်ကဒီ early detection ပေါ့နော်ဆိုတော့ CC သိနိုင်ဖို့အဲ့ဒါဒေတာအတွက်မှာဟလာဒီ local transmission ကြောင့်ပေါ့နော်ဆေးရုံတွေမှာကူးစက်လာလို့ရှိရင်တနည်းအားဖြင့်ဓာတ်တွေပုံမှာဆံမတို့ဒီဆက်လက်စစ်ဆေးနိုင်မဲ့ဒီခုနဆံမပြောတဲ့ဒီတစီတစီရတွေရောပေါ့နော်အနေထားတွေရောခု
နပြောဆိုလို့ကိုတန်းကြီးကဘယ်အချိန်ဖြစ်မယ်ဆိုတာမသိသေးဘူးလက်ရှိမှာစောင့်ကြည့်လူနာ2ယောက်နဲ့တန်ပြားလူနာ73ယောက်85ယောက်ရှိတာမှာကျမတို့ဒီစောင့်ကြည့်လူနာ4ယောက်ဖြစ်ပဲကျန်ပါတော့တယ်82ယောက်လုံးကျမတို့ရရှိပြီးဖြစ်ပါတယ် negative ဖြစ်ပါတယ်ဘာလို့လဲကျမတို့မှာလက်ရှိဖြစ်နေတဲ့အာဟိုကောင်းကောင်းကြိုက်နိုင်ဖို့အတွက်လုံလောက်ပါတယ်ကျမတို့မှာလက်ရှိ4000ကျော်စမ်းနိုင်ပါတယ်ပြီးရင်နောက်ထပ်လည်းပူပြေဖို့ရှိတယ်ပေါ့နော
်ဟုတ်ကဲ့ကျမကြီးနောက်တစ်ခုကအခုလိုဒီလူနာတွေဖြစ်ဖြစ်သူကများလာနေရှိတဲ့အခါကျတော့တိတန့်ခွဲထားတဲ့နေရာမှာလည်းဒီဆေးရုံကတဲ့အနေထားရော
လက်ရှိမှာဆောင်ရွက်တဲ့ဆေးရုံကြီးဝေဖန်ပြီးဆေးရုံကြီးဒီတော့ကလေးတစ်ထောင်ဒီကနော်ဒီဆေးရွာတော့မင်းပေါ့သူတို့ချင်းခုနကွာရန်တီးအတွက်ဆိုလို့ချင်းစီစားဒီဝေးပါကြီးမှာမထားတော့ပဲနဲ့သူတို့ကျောင်းကလာမျိုးသမီးနဲ့ကလေးဆေးရုံနောက်ဆဲခုမှရှိတဲ့ကွင်းစင်စင်တန်းကျောင်းနောက်ပိုင်းမှာကျွန်တော်တို့ထွက်ချက်ဖို့ရှိပါတယ်
ဟုတ်ကဲ့ဆရာမကြီးဘတ်ဂျက်ပြင်ဆင်ထားမှုအပိုင်းရော
နိုင်ငံတော်ရေးပေါ်ကျောင်းဝင်ဘတ်ဂျက်3000ရှိပါတယ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖြည့်တင်းနေတယ်လို့ပဲလိုအပ်ရင်နိုင်ငံတော်မှာသဘာဝပင်ရေးပေါ်အတွက်ကျောင်းဝင်ရှိပါတယ်ဒီရန်ပုံကိုရောက်နေပြီးတော့တုံးဆက်ဖို့အတွက်လည်းသဘောတူညီရရှိဖို့ဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကွန်ဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ဂျာမားရေးစီစဉ်ကိုမနက်ဖြန်မနက်မှလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလောကန္တာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ ရခိုင်ပြည်နယ်မင်းများမြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲကြောင့်အရက်သား5ဦးဒဏ်ရာရရှိပြီးဒုနေအိမ်တို့မိလောင်ခဲ့ပါတယ်ရပန်90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချစ်မျိုးသားကွန်ကရက်ပါတီကတောင်းဆိုခဲ့ရဆိုတာနဲ့ UWSP UWSA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးပမ်းနေတဲ့အခြေအနေအကြောင်းကိုကြားသားရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကျေးရွာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရသား5ဦးဒဏ်ရာရရှိပြီးနေအိမ်ဆယ်လုံးလည်းမီးလောင်ခဲ့ပါတယ်အဲ့ဒီတိုက်ပွဲဟာမတ်လ9ရက်နေ့ကဖားပြိုကျေးရွာအရှိတ်တောင်တန်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတင်းချိုင်းနောင်ဘက်ကပြက်လာတဲ့လက်နက်ကြီးကြီးတွေကျေးရွာအတွင်းကျရောက်ခဲ့တဲ့အတွက်အခုလိုရွာသားတွေထိခိုက်ပြီးနေအိမ်တွေမိလောင်ခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ဒဏ်ရာရရှိသူတွေအထက်မှအသက်12နှစ်အရွယ်မောင်မောင်ချေဆိုသူအပါအဝင်စုစုပေါင်း5ဦးရှိပြီးအခုအခါသူတို့ကိုမြင်းပြဆေးရုံမှဆေးကုသပေးနေတယ်လို့မြင်းပြမြုပ်ခန်းကိုထွန်းအောင်ကပြောပါတယ်။အလားတူဖြစ်ပွားလာဒုတိယအပတ်ကလည်းဖားပြိုရွာအနီးမှာတိုက်ပွဲအတွင်ကိုထေးလိုင်ဆိုသူကိုအစိုးရစစ်တပ်ကဖမ်းဆီးရိုက်နှက်ခဲ့တဲ့အတွက်စစ်တွေဆေးရုံမှအတွင်းလူနာအဖြစ်ဆေးကုသမှုခံယူနေရပါတယ်။
ဒေတာတွင်ရပ်ပေါင်း90နေထိုင်ရုံနဲ့ရှေ့ပြောင်းနေထိုင်သူတွေမဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာ၄ဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်မျိုးသားကွန်ကရက်ပါတီ KNC ကနေတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ရှိစိမ့်မြအေယာပန်းညာရှိမှာမလာရှိယာနေက KNC ပါတီကနေစံသထုတ်ပေါ်တောင်းဆိုလိုက်တာပါ။ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌသောက်တာ M ကွန်လကဒီဥပဒေဟာမတရားမှုကိုအခြေခံတဲ့အတွက်လုံးဝဖျက်သိမ်းပေးစေခြင်းကြောင့်နိုင်ငံသားကုရေးဆိုတဲ့ခေါင်းစဉ်အောက်မှာတမင်ထွင်ပြီးအကောင့်ထဲပေါ်လာခြင်းသာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မဲဆန္ဒနဲ့ပြင်ပရောက်သူများမဲပေးခွင့်နဲ့ပတ်သက်ပြီးသို့တော်ရွေးကောက်ပွဲဥပဒေပုံမှန်30မှာပါရှိတဲ့အနည်းဆုံးရက်ပေါင်း180ထက်မနည်းဆိုတဲ့စကရက်ကိုအနည်းဆုံးရက်ပေါင်း90ထက်မနည်းဆိုတဲ့စကရက်နဲ့အစားအသောက်ပြင်ဆင်ချက်ကိုပြည်သူ့လွှတ်တော်ကနေဖေဖော်ဝါရီလ20ရက်နေ့မှာမဲခွဲအတည်ပြုထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာမြန်မာစစ်တပ်ကနေပစ်ခတ်ခဲ့လို့ KNU ခရိုင်တစ်တော်ဝန်ထမ်းတဦးသေဆုံးသွားခဲ့ပါတယ်။အဆိုပါတစ်တော်ဝန်ထမ်းဟာမေဝိုင်ကျေးရွာရှိတပ်စခန်းရှိမှတာဝန်နဲ့ဖြတ်တန်းသွားစဉ်ပစ်ခတ်ခံရတာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့ JMC လမ်းကြောင်းနဲ့အရေးဆိုသွားမယ်လို့ KNU ဗဟိုတစ်တော်ဌာနမှဗတော်မန်းပထွန်းကပြောပါတယ်။အခုလိုပစ်ခတ်မှုဖြစ်တာနဲ့ပတ်သက်ပြီး KNU ဘက်ကတပ်စခန်းကိုရင်လာဖြစ်တာကြောင့်တမရော်ဘက်ကနေပြန်လဲပြစ်ခတ်တာဖြစ်တယ်လို့အရှိတ်တောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လက်ကပြောပါတယ် KNU ထိန်းချုပ်နယ်မြေတမဟာ9မှာတမရော်ဘက်ကလမ်းဆက်လက်ဖောက်လုပ်နေတဲ့ကိစ္စကြောင့်အောက်ခြေရှိနှစ်ဖက်တပ်ကြားမကြာခဏပြစ်ခတ်မှုဖြစ်ပွားလာတယ်လို့ဒေသခံရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရဆဲလဲဖြစ်ပါတယ
်တပေါင်းလပြည့်နေ့မှာကြာရောက်ခဲ့တဲ့80နှစ်မြောက်ပို့ဦးမျိုးသားနေ့မှာပိုးကောင်းဆောင်တွေကနေပြည်နယ်တိတ်ရရှိရေးအတွက်မရမနေကြိုးပမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။ပိုးမျိုးရာလူမျိုးရေးဖွဲ့ချုပ်လည်းကဗိုလ်မှူးကြီးခေါဥက္ကာကတော့ဖက်ဒရယ်အခြေခံမူကိုရေးသားပြီးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်လာရင်တော့အဲ့ဒီထဲမှာဖက်ဒရယ်တိုင်းပြည်ဖြစ်တာနဲ့ညီတင်းတင်းလျှောက်ပတ်တဲ့စည်းကမ်းပြည့်မီတဲ့ဒေသတွေလူမျိုးတွေကပြည်နယ်တိတ်တွေပေါ်ဆုံးခွင့်ဆိုတဲ့ပုံမှန်တစ်ခုပြဋ္ဌာန်းချက်တစ်ခုထည့်ဖို့ကြိုးပမ်းနေတယ်လို့မလာရှိယားနေကပြောကြားလိုက်ပါတယ်။ပိုးမျိုးရာနေကိုတထုံပြည့်ရှင်ဒုရယဆန္ဒမင်းဖွားမြင်ရာနေတပေါင်းလပြည့်နေကိုတတ်မှတ်ထားပြီးတော့မုံပြည်နယ်တထုံမြို့နဲ့ရှမ်းပြည်နယ်ဟိုဘုံမြို့တွေမှာကျင်းပခဲ့ပါတယ်။
လာမယ့်2020ရွေးကောက်ပွဲမှာမွန်အမျိုးသမီးတွေပါဝင်ရွေးကောက်ခံဖို့နဲ့အမျိုးသမီးကိုယ်စားလှယ်တွေနိုင်ငံရေးကဏ္ဍမှာပုံမပါဝင်လာဖို့လိုအပ်တယ်လို့ပြီးခဲ့တဲ့မတ်လ9ရက်နေ့16ကြိမ်မြောက်မွန်အမျိုးသမီးများနေ့အခမ်းအနားမှာပြည်မြောက်ရေးကော်မတီအဖွဲ့ဝင်မစ်ကွန်းချန်းနွန်ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုလက်ရှိမှာမွန်ညီညွတ်ရေးပါတီမှာအမျိုးသမီး7300ခန့်လုံးပါဝင်နေတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီမှာလည်းအမျိုးသမီး2ဦးပါဝင်ရရှိပြီးလူမှုရေးကဏ္ဍတွေမှာဦးဆောင်နေတဲ့အမျိုးသမီးခေါင်းဆောင်တော်တော်များများပါဝင်နေတာတွေ့ရတယ်လို့၎င်းကဆိုပါတယ်။မွန်အမျိုးသမီးများနေ့အခမ်းအနားကိုမော်လမြိုင်မြို့တန်လွင်ဥယျာဉ်ဝင်းမှာကျင်းပခဲ့ရမှာမွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌတော်တင်ဤမွန်ပြည်တစ်ပါတီမွန်ညညွေးရေးပါတီကတာဝန်ရှိသူတွေနဲ့မွန်အမျိုးသမီးကွန်ရက်အဖွဲ့ဝင်တို့တက်ရောက်ခဲ့ကြပါတယ
်အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ UWSP UWSA ဝတီသွေးစည်းညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေတာမှရွေးကောက်ပွဲကျင်းပနိုင်ဖို့ဝါကောင်းဆောင်တွင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံအပြီးရွေးကောက်ပွဲကျင်းပနိုင်ဖို့ဆက်လက်ညှိနှိုင်းကြရေးကြံရှိနေသေးတယ်လို့ UWSP တာဝန်ရှိသူတွေကပြောပါတယ်ဝါဒေတာအတွင်းရွေးကောက်ပွဲကျင်းပနိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အမည်ရဲ့စုစည်းချက်ကိုနိုင်ငံအင်အားတင်ဆက်ထားပါတယ်
UWSP UWSA ဝတီသွေးစည်းညီညွတ်ရေးပါတီက လကောင်းတို့ထိန်းချုပ်ရာဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းစရာများစွာရှိသေးတယ်လို့ UWSP
လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်းကပြောပါတယ်။ရှင်းပြလို့ဆိုတာကတော့ဒီမှတ်ပုံနဲ့ကိစ္စတွေအနောက်ဆုံးစီးရင်လည်းလူရေပေါ့နော်။ဒါတွေကဉာဏ်နဲ့အပိုင်းတော့ဟိုဆက်လက်ညှိနှိုင်းဖို့တို့ရောပြင်ဆင်ဖို့တော့လိုပါလိမ့်တယ်နော်။ဆွေးနွေးဖို့လိုပါလိမ့်တယ်နော်။ဝါကူပိုင်အုတ်ချုပ်ခွေရသေးတာတွင်ဟူပန်ခရိုင်နဲ့မက်မန်းခရိုင်ဆိုတဲ့ခရိုင်တစ်ခုသွင်းမှာမြို့နယ်6မြို
WSB နေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးပြောကြားခဲ့တယ်လို့ဦးညီရန်ကဆက်ပြောပါတယ
်။ဒီကရက်လကုန်29ရက်နေ့ဝင်းကျင်နောက်တုန်းကကျွန်တော်တို့ဌာနချုပ်မှာတွေ့တာနော်29ရက်နေ့ပေါ့နော်တွေ့တော့ကျွန်တော်တို့ကဒီနယ်မှာကြံရှိနေတဲ့ဒီလေးမြို့နယ်မှာဒီရေကောက်ပွဲကျင်းပနိုင်ဖို့ဆွေးနွေးခဲ့ကြတာပေါ့နော်ကျွန်တော်တို့ဒုဥက္ကဋ္ဌပေါ့နော်တက်ရောက်တယ်နော်ပါတောင်းဆိုလဲဆိုတော့အကလို့ဒီလုပ်မယ်ဆိုရင်တော့လုပ်နိုင်မဲ့အခြေအနေပေးတယ်ဆိုရင်တော့အထက်ထက်အတွက်အကျိုးပြုမယ်ဆိုတော့ဒါကတော့ကျွန်တော်တို့အနေနဲ့ပူပေါင်းမယ်ဆိုတဲ့ဒီသဘောထားတော့ပေးခဲ့တာပေါ့နော်။
ဘဝနိုင်ငံရေးပါတီတွေအနေနဲ့ UWSB ရဲ့ထိန်းချုပ်နယ်မြေတွင်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ခွေရရေးဟာ UWSB ပေါ်မှာတာမူတည်တယ်လို့ဘဝမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလုတ်ကပြောပါတယ်
တို့ကလည်းပါတီရှိတာဟုတ်နော်။တို့လည်းပါတီရှိတယ်။တကယ်လို့တို့အခြေအနေပေါ်ပဲမူတည်တယ်။တို့ဖွင့်တာလည်းကျွန်တော်တို့ကသွားလာလို့ရမှာလေ။ခုနစီယုံလို့လည်းရမှာလေ။ပါတီအနေနဲ့ပေါ့။တကယ်လို့တို့အဲ့လိုမျိုးမဖွင့်ပေဘူးဆိုရင်တို့ဟာပဲဆိုရင်တော့ဒါတော့သမျိုးဖြစ်သွားပြီပေါ့နော်
။ဘဝကိုပိုင်အုပ်ချုပ်ရေးအတိုင်းတွေမှာမြို့နယ်6မြို့နယ်ပါဝင်ပြီးအဆိုပါမြို့နယ်တွေကိုခရိုင်တစ်ခုဖြစ်ဖွဲ့စည်းထားပြီးအဆိုရထိန်းချုပ်ရာဟူပါနဲ့မမ်မန်းမြို့တွေမှာတော့ရေကောက်ပွဲပုံမှန်ကျင်းပတာရှိခဲ့ပေမဲ့ UWSB ထိန်းချုပ်ရာပန်ဆန်းမိုင်းမောပန်ဝိုင်နဲ့နာဖမ်းမြို့တွေမှာတော့ကျင်းပနိုင်တာမရှိခဲ့ပါဘူး
။ဆက်ပြီးတော့အိန္ဒိယမြန်မာအဆိုရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းမှာအသုံးပြုဖို့လောင်စာစီနဲ့စားနပ်ရိက္ခာတွေတင်ဆောင်လာတဲ့ဆက်လက်ပိုင်းရင်ကိုချင်းပြည်နယ်ပလောဝမြို့မရောက်ခင်မှာရခိုင်တပ်တော် AA ကမိရှုဖျက်ဆီးလိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒီလိုဖြစ်ရတွေကြောင့်ကလတန်မြစ်စီမံကိန်းရဲ့အခြေအနေကဘလို့မျိုးဖြစ်လာနိုင်တယ်လဲ။အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနမ်ဟောင်ကနေတင်ဆက်ပေးထားပါတယ်ရှင်။
ကလဒန်ပတ်စုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းပလောဝနဲ့မီဇိုရမ်ပြည်နယ်ဆိုရင်ပွေကာလန်ဖတ်လို့ရေးမှာအသုံးပြုမဲ့လောင်စာစီနဲ့စားနပ်ရိက္ခာတွေကိုတည်ဆောင်တဲ့ဆက်နှစ်ဘင်းရင်တစီးကိုပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကရခိုင်တပ်မတော် AA တပ်ဖွဲ့ကမိရှုဖျက်ဆီးလိုက်တာလို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့ကပလောဝကိုအခုစစ်တွေကြောက်တော့ပကမင်းဆန်စီစားအဲ့ဒီဟာတွေတော်များ73စီတင်လို့မရဘူးအဲ့ဒီလိုဖြစ်တဲ့အတွက်အိန္ဒိယဆိုင်ပေါ့ဟုတ်ကလန်ဆရီမြေချောင်းဖုံးပေးစီမကြီးမှာပါတယ်အိန္ဒိယတို့နိုင်ငံကနေပြီးတော့သူတို့ဆက်ရံတရားတွေ73စီတွေပေါ့ဒီစဲပရီမီယာဒီစဲရဲ့အောက်တင်းရဲ့အဲ့လိုမျိုးတွေသူတို့ဝယ်တယ်ပကုတ်ခုနဲ့ဝယ်တယ်ဆိုတော့ပကုတ်ခုကကားကိုနှားပြီးတော့တင်တာပေါ့နောက်သူတို့ရဲ့စားဖို့တဲ့ဒဗရဆန်စီစားတဲ့ဂျုံအဲ့လိုမျိုးဒီပေါ့သူတို့ဝန်ထမ်းတွေစားဖို့တဲ့အဲ့လိုလေးတွေသူတို့တဲတာတဲတော့မခုတ်ခွာတယ်ဒီတော့မိုင်းတော့မြောင်းမြောင်းပခုတ်ခုဒါကြီးမင်းတဲ့တူပီသမီးအလောက်ထိကျော်လာမိုင်းပေါင်း200 300လောက်ဖြတ်လာပြီဒီပလောဝရောက်မှနေ15မိုင်အလိုချက်မှဒီဟာကြီးကဂျင်းရင်နဲ့တွေ့ပြီးတော့မှအဲ့ဒီစက်ကုန်းစီတွေနိရှုခံလိုက်ရတာ
နိုင်ငံတော်အဆင့်ကနေလုံခြုံရေးတည်ချာမလုပ်ပေးရင်ပလက်ဝနဲ့မီဇိုရမ်ပြည်နယ်ဇိုရင်ပွေးအထိကာလန်ဖောက်လုပ်တဲ့စီမံကိန်းရှစ်ဆက်လုံးမဖြစ်နိုင်တော့ဘူးလို့ဝန်ကြီးကဆက်ပြောပါတယ်
။နိုင်ငံတော်အဆင့်ကနေဒီလုံခြုံရေးကိုတည်ချာမလုပ်ပေးဘူးဆိုတာကတော့ဆက်လုပ်လို့မရဘူးဒီလိုတော့ဖြစ်တယ်။ဒီကြောင့်အနေနဲ့ဒါလုပ်ဖို့ဘာမှမရှိဘူး။ဒီကတက်တော်ကလည်းပြီးတော့ကျန်တဲ့ဌာနဆိုင်ရာကဘာမှတော့ပြည်မရဘူး။
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပုံမပြင်းထန်လာလို့အခုလက်ရှိမှာကြောက်တော်ပလဲဝအကြားရေလန်းကုန်းလမ်းများပိတ်ထားရပြီးကုန်စည်စည်းဆင်းမှုမရှိတော့တဲ့အတွက်ပလဲဝမြို့နယ်မှာကုန်စည်နှုန်းအဆမတန်တက်နေတဲ့အပြင်ရိတ်ခါပြတ်လတ်နေတဲ့အနေအထားဖြစ်နေပါတယ်။ဒါအပြင်ဒီဇယ်စီပြတ်လို့နီးပါးဖြစ်နေတဲ့အတွက်ပလဲဝမြို့မှာဇာမေးပွဲဖြစ်ဆိုကြမဲ့ကျောင်းသားကျောင်းသူများအတွက်လက်စစ်မီအခက်ခဲကြုံလာတယ်လို့ခုမီချင်းမြို့နယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီKACC ဥက္ကဋ္ဌဦးကျော်ငင်းကပြောပါတယ်
ဒီတော့ဆာမ
ရခိုင်သမရောအီအီပြောရေးဆိုခွင့်ရှိသူဥခိုင်ဒုက္ခကတော့သူတို့အဖွဲ့အနေနဲ့ရိတ်ခါတယ်ဆောင်ဖို့ကန္တတထားတာမရှိဘူးလို့ပြောပါတယ်ကျွန်တော်တို့ဒီအရသာကြည့်သူတွေအတွက်ဒေယူမဲ့ဒီရိတ်ခါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘာမှကန္တတထားတာမရှိဘူးအဲကျွန်တော်တို့ကဟိုအရင်လက်ကြံတဲ့သုံးပြီးတာပလဝမြို့နယ်ဟာအခုလက်ရှိညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေကိ
အခုဆက်ပြီးသတင်းချင်းထုတ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကျေးရွာနီးမှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရတား၅ဦးသေဆုံးပြီးနေအိမ်တချို့မိလောင်ခဲ့ပါတယ်။ရက်ပေါင်း90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာနီးဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်အမျိုးသားကွန်ကရက်ပါတီကတောင်းဆိုလိုက်ပါတယ်။
တော်ရရှိလို့အခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်ပါပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ VOA ရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုဒီကနေ့ညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမဲ့ခီးတွေတွေကိုတောက်ချနေကစပြီးတော့ရက်30အထိဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။အမေရိကန်လာတာကန့်တတ်တဲ့ထဲမှာဗြိတိန်နိုင်ငံတော့မပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်အသတ်မရှိသွားလာနိုင်တဲ့ဥရောပရှန်ကန်26နိုင်ငံမှပြီးခဲ့တဲ့14ရက်အတွင်းရှိနေခဲ့သူတွေကိုအမေရိကန်ကိုဝင်ခွင့်မပြုဘူးလို့အင်ဂျီရောကကြေညာချက်မှရှင်းထားပါတယ်။အမေရိကန်နိုင်ငံသားတွေဆိုရင်တော့ချိုတင်စစ်ဆေးမှုတွေလုပ်မဲ့တတ်မှတ်နေစိတ်တွေကနေပြီးတော့လာရမယ်လို့ပြောထားပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူအရေအတွက်ကြာဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာကူးစက်သူတွေထပ်တိုးနေပါတယ်။မလို့အဖဲတနေရာကနေတနေရာသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတာမှအီတလီမှာဒီအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလွဲလို့စားတောက်ဆိုင်တွေအရက်ဘားတွေစပင်းညက်ဆိုင်တွေအားလုံးကိုပိတ်ဖို့အတွက်ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့အမိန့်ထုတ်ပါတယ်။မကြခင်ကဖွင့်ခဲ့တဲ့အမေရိကန်အစုရှယ်ယာဈေးကွက်မှာဈေးစားဖွင့်ချိန်မှာပဲအဓိကအစုရှယ်ယာဈေးတွေဟာ900ကိုင်းတုံးလောက်ထိုးကျခဲ့တာမို့အရောင်းအဝယ်ကို15မိနစ်လောက်ရပ်ဆိုင်ထားခဲ့ရပါတယ်။အစောပိုင်းကဖွင့်တဲ့ဥရောပဈေးကွက်မှာဈေးတွေကျနေတယ်လို့ဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေမှာလည်းဈေးတွေကျခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေတဲ့ Hollywood မင်းသား Academy Tom Hanks နဲ့ဇနီးဖြစ်သူ Rita Wilson တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပါတယ်။သူနဲ့သူဇနီးဖြစ်သူအဆိုတော်ရို့ဩစတြေးလျနိုင်ငံ Gold Coast တို့ဆေးရုံမှာတီးကြခွဲပြီးတော့ဈေးကူတာမှုခံယူနေတယ်လို့ Tom Hanks ကကြေညာချက်ထုတ်ပြန်ပါတယ်ရှင်။
ကြာသပတေးနေ့ညပဲထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Bay Andrade ဖြစ်ပါတယ်။မနေ့ဖန်တောက်ကြနေ့မနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါလေ။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice.